Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ9ရက်ဗုဒ္ဓနေ့နဲ့ပိုင်6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖန်ယူကြည့်ရှုနိုင်လို့ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပါ
နက်စထရာလာကိုဆက်ခံမဲ့ Hezbollah ကောင်းဆောင်တေသွားပြီလို့ Israel ဝန်ကြီးချုပ်ကဆိုပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Blinken အာဆီယံကောင်းဆောင်တွေနဲ့တွားရောက်ဆွေးနွေးမှာဖြစ်ပါတယ်။မြန်မာအရေးကိုထိုင်းအာဆီယံတို့နဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ကပြောပါတယ်
။အဲ့လိုသတင်းတွေပြီးမှာတော့စကိုင်းတိုင်းဖူးတင်ကစီချင်းဒီဒေါက်တာစောမြင့်မောင်နဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM ကထုတ်ပြန်ချက်နဲ့အာဆီယံသဘောတူညှိမှု၅ချက်အပေါ်တုံ့သက်သူတွေရဲ့အမြင်တွေကိုကြားကြရပါမယ်။ဒါအပြင်အမေရိကန်ဒုတိယသမ္မတနယ်ဇက်ကိုသွားကြည့်တဲ့သတင်းနဲ့ဖလော်ရီဒါမုန်တိုင်းလမ်းကနေရှောင်ရတဲ့အခြေအနေတွေကိုလည်းကြားကြရမှာပါ။အပတ်စဉ်အစည်းအဝေးမှာတော့မြေကြီးဩဇာယူကရိန်းနဲ့မြန်မာနိုင်ငံရှိအခြေအနေအမေရိကန်နိုင်ငံရင်းနဲ့ခီးသောအစည်းအဝေးတွေကိုလည်းရှုစားနားဆင်ကြရပါမယ်။အခုတော့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ
်။ Hezbollah ကောင်းဆောင် Hassan Nasrallah ကိုဆက်ခံမဲ့ Hashim Safieddine ဟာစက်တင်ဘာ29ရက်ဘေရုတ်ကိုအစ္စရေးတိုက်ခိုက်မှုအတွင်းတည်ဆုံးခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယဟူးကအောက်တိုဘာ10အင်ကာနေ့မှာပြောပါတယ်။ဆဗီဒင်းဟာနက်ဇာလန်ရဲ့တဝမ်ခွဲညီကိုဖြစ်ပြီးဟက်စ်ဘိုလာအဖွဲ့အကြီးအကဲအရာရှိတူဖြစ်တဲ့အတွက်သူ့ကိုခေါင်းဆောင်တင်မယ်လို့ညွှန်းလင့်ထားတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲဟက်စ်ဘိုလာရဲ့အခိုင်အမာခြေကုပ်ယူထားတဲ့ဘေရုတ်ဆင်ခြေဖုံးဒေသကိုအစ္စရေးကလေကြောင်းတိုက်ခိုက်မှုဇက်တိုက်လုပ်ခဲ့တဲ့နောက်သူနဲ့ပတ်သက်တဲ့သတင်းတွေမကြားတော့ပဲဖြစ်သွားတာပါ။Israel ဝန်ကြီးချုပ်က Hezbollah ခေါင်းဆောင်နဲ့သူ့နေရာဆက်ခံမဲ့သူအပါအဝင်အကြမ်းဖက်သမားထောင်ပေါင်းများစွာကိုတုတ်တန်နှိုင်းခဲ့ပြီး Hezbollah ရဲ့လက်ကင်နှံစွန့်ရုံအောင်လုပ်ခဲ့တယ်လို့ပြောပါတယ်။ Safieddine တည်ဆုံတာနဲ့ပတ်သက်ပြီးသူတို့ထိပ်ပိုင်းခေါင်းဆောင်ရဲ့တည်ဆုံမှုကိုအတိအပြုပြောဆိုလို့ရှိတဲ့ Hezbollah အဖွဲ့ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။ Hezbollah ဒုတိယခေါင်းဆောင်ကတော့ Lebanon လွှတ်တော်ဥက္ကဋ္ဌရဲ့အပြစ်ခံရစေးတောင်းဆိုချက်ကိုသူတို့ထောက်ခံတယ်လို့ရုပ်သံကနေပြောပါတယ်။ယူကရိန်းအလဲပိုင်းနဲ့နောက်ပိုင်းဒေသတွေကိုပစ်ခတ်ခဲ့တဲ့ရုရှားရဲ့ drone တွေက18ဆင်းလောက်ကိုယူကရိန်းဘက်ကနေပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကအင်ကာနေ့မှာပြောပါတယ်။ယူကရိန်းရဲ့ Dnipro Petrov, Mykolaiv, Odessa, Ternopil နဲ့ Vinnytsia ဒေသတွေမှာပစ်ချခဲ့တာဖြစ်ကြောင်းယူကရိန်းလေကြောင်းကာကွယ်ဌာနကပြောတာပါ။ရုရှားတပ်တွေဟာသူတို့ဝင်ရောက်တိုက်ပိုက်ထားတဲ့ Crimea ကျွန်းဆွယ်ဘက်ကိုလည်းပယ်ထိန်တဲ့ missile drone နှလုံးပစ်ခတ်ခဲ့တာဖြစ်ကြောင်းယူကရိန်းလေတပ်ကပြောပါတယ်။အိုဒက်ဆာဒေသထဲမှာတော့ရုရှားတပ်တွေကနိုင်ရောများစွာပစ်ခတ်ခဲ့တယ်လို့အိုဒက်ဆာအုပ်ချုပ်ရေးမှူးကပြောပါတယ်။အိုဒက်ဆာကခေါနိုမော့စ်မြို့မှာရှိတဲ့လူနေတန်းတစ်ခုမှာရုရှားတပ်က drone နဲ့ပစ်ခတ်ခံရပြီးမီးလောင်ခဲ့ရတယ်လို့အိုဒက်ဆာရဲကွက်ကအစိုးရအဆောက်အဦကလည်းမီးလောင်ခဲ့တယ်လို့ပြောပါတယ်။ရုရှားကာဝေးဝန်ကြီးဌာနကလည်းရုရှားယူကရိန်းနယ်စပ်ဒေသမှာရှိတဲ့ဘဲလ်ဂိုရော့ဒေသမှာပင်လယ်နက်ကိုပါယူကရိန်းဘက်ကပစ်ခတ်တဲ့ drone 14စင်းကိုပြချနိုင်ရတယ်လို့အင်ကာနေကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ရုရှားရဲ့လေကြောင်းပစ်ခတ်မှုတွေကိုကာကွယ်ဖို့ယူကရိန်းရဲ့လေကြောင်းကာကွယ်ရေးကိုခိုင်မာအားကောင်းအောင်လုပ်ဖို့လိုနေပြီလို့ပြောပါတယ်။ဆူဒန်နိုင်ငံကပြိုင်ဖက်စစ်တပ်အုပ်စုဖြစ်တဲ့ Rapid Support Forces RSF အဖွဲ့အကြီးရန်ခေါင်းဆောင်တူဖြစ်တဲ့ Elgoni Handan Daglo Musa ကိုအမေရိကန်ကအင်ကာနေမှာတန်ခတ်အရေးယူပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အကြီးအကဲဖာဒါအယ်ဘဟန်နဲ့ပြိုင်ဘက်ဖြစ်တဲ့သူ့ရဲ့လက်ထောက်ဟောင်း RSF တပ်ဖွဲ့ခေါင်းဆောင်မိုဟာမက်ဟမ်ဒန်ဒါဂါလိုတို့ကြား2023ဧပြီလကစပြီးတိုက်ပွဲတွေဖြစ်နေတာကြောင့်တောင်းတဲ့ချီပြည်သူတွေတေဆုံးရတယ်လို့ဒေသခံတန်းတဲ့ချီအိုးရင်ဆွတ်ခွာထွက်ပြေးနေရတာပါ။အယ်ဂိုနီယာ RSF တပ်ဖွဲ့အတွက်လက်နက်နဲ့တိုက်ခိုက်ပစ္စည်းတွေရအောင်လုပ်ပေးနေပြီးဒီ RSF တပ်ဖွဲ့ဟာဆူဒန်ပြည်သူတွေအပေါ်မှာစစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးရုံးတပ်ဖြတ်မှုအပေါ်ဝင်ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကျူးလွန်နေတဲ့အတွက်အမေရိကန်ဆွေကအခုလိုရေးယူတာလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်သျူးမက်လာကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဆူဒန်မှာတိုက်ပွဲတွေရက်အောင်အမေရိကန်ဥဆောင်ပြီးတန်တမာရေးကြိုးပမ်းမှုတွေလုပ်နေတာဖြစ်ပြီးခုချိန်ထိတော့အပြည့်အဝမအောင်မြင်သေးပါဘူး။
ဒီမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဒါမှမဟုတ် Tycom 6 Julie Channel 123တို့ကနေပြီးဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ View American တန်ကဗုဒ္ဓဟူးမနက်ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ဟာဒီသတင်းဖန်နှောင်းမိုင်းလောက်မှာလာအိုစ်နိုင်ငံဗီယင်ချင်းမြို့ကိုတွားရောက်မှာဖြစ်ပြီးအာရှနဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒီနေ့အာရှန်ထိပ်သီးညီလာခံမှာထိုင်းဝန်ကြီးချုပ်အသစ်ပေတန်တန်ရှန်နဝတ်နဲ့ဂျပန်ဝန်ကြီးချုပ်အသစ်ရှီဂဲရူအိုရှိဘာတို့လိုအင်ဒိုပစိဖိတ်ဒေသရင်းခေါင်းဆောင်အသစ်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီနေ့ကျင်းပမယ့်အာရှန်အမေရိကန်ထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးမှာသမ္မတဂျိုးဘိုင်ဒန်ကိုစားဝန်ကြီးဘလင်ကင်တက်ရောက်မှာဖြစ်ပြီးအိန္ဒိယ၊ဂျပန်၊တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကတက်ရောက်လာမဲ့ခေါင်းဆောင်တွေအချီးတန်းအရာရှိတွေနဲ့တွေ့ဆုံဆွေးနွေးမှာလည်းဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေ၊တောင်တိုက်ပင်လယ်ပြင်အရေးနဲ့ယူကရိန်းကိုရုရှားကျူးကျော်မှုဆိုင်ရာကိစ္စရပ်တွေအပါအဝင်ပထဝီနိုင်ငံရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အမေရိကန်အစိုးရအနေနဲ့ Indo-Pacific Data ရင်းလုံခြုံရေးဖွံ့ဖြိုးတိုးတက်ရေးနဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးဖို့လည်းရှိပါတယ်။မြန်မာအရေးထိုင်းပါဝင်အာဆီယံဒေသရင်းအရေးပါတဲ့မိတ်ဆွေတွေနဲ့အမေရိကန်ကအနီးကပ်ပြီးဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းအရှေ့အာရှပစိဖိတ်ရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရင်တန်ဘရင်ကာအင်ကာနဲ့အမေရိကန်နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ
် We're very grateful to our Thai allies for the support they have provided to a number of refugees who have fled the crisis in
မြန်မာနိုင်ငံတွင်ပဋိပက္ခတွေကြောင့်ထပ်ပြေးခိုလုံလာသူအများပြားကိုကူညီနေတဲ့အရေးပါတဲ့မိတ်ဆွေထိုင်းနိုင်ငံကိုကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူတွေရဲ့လူနေမှုဘဝတိုးတက်လာဖို့နဲ့လက်ရှိပြည်ရင်အခြေအနေတွေတိုးတက်လာစေဖို့အတွက်ဘလို့လက်တွဲလှုပ်ဆောင်နိုင်မယ်ဆိုတာကိုကျွန်တော်တို့ပုံမှန်တိုင်ပင်နေကြအတိုင်းဆက်ပြီးလုပ်မှာပါ။ဒီကိစ္စကိုတည့်ရရှင်းနေမှာဖြစ်တယ်လို့အာဆီယံကမိတ်ဆွေတွေနဲ့လည်းလက်တွဲပြီးဆောင်ရွက်မှာဖြစ်ပြီးထိုင်းဝန်ကြီးချုပ်ရဲ့အဆိုအသက်အဖွဲ့နဲ့ပါအနည်းကဆက်လက်လှုပ်ဆောင်ဖို့ရှိပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံမှာစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးလဲစစ်ကောင်စီကအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်သေးတယ်လို့လုံခြုံစိတ်ချရတဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေမရှိသေးတဲ့အတွက်ဒါဟာမြန်မာပြည်သူတွေရဲ့ဆန္ဒကိုကိုးစားပြုတဲ့ရွေးကောက်ပွဲဖြစ်မလာနိုင်ဘူးလို့လည်းပြောပါတယ်။လက်ရှိအခြေအနေမှာဒီရွေးကောက်ပွဲကြောင့်အကြမ်းဖက်မှုတွေပိုများလာပြီးပဋိပက္ခတာရှင်အောင်ဖန်တီးရရောက်နိုင်တယ်လို့လည်းသတိပေးပါတယ်။ရန်ကုန်တိုင်းလှိုင်းမြို့နယ်ပြည်လန်းပေါ်မှာရှိတဲ့ထူးကုမ္ပဏီများအုပ်စုရဲ့ရုံးချုပ်မြေနေရာကိုအယောင်ဝယ်လုပ်ထားတယ်လို့ဝယ်ယူသူကအောက်တိုဘာ5ရက်နေ့မှာအသိပေးကြေညာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလိုက်ပါဆောင်ရွက်နေတဲ့ရှင့်နေကဒီအယောင်ဝယ်သတင်းဟာဟုတ်မှန်ကြောင်း VOA ကိုအတည်ပြုပါတယ်။လှိုင်းမြို့နယ်ပြည်လန်းပေါ်ကအေက1500ကျဲရှိတဲ့ထူးကုမ္ပဏီများရုံးချုပ်တရှိရာချမ်းမှ5နေရာကိုဝယ်ယူဖို့ဆင်းရဲတစိတ်တစ်ပိုင်းပေးချေထားကြောင်းဒီမြေခွန်းနဲ့မြေခွက်ပေါ်ကအဆောက်အဦပိုင်ရှင်ဖြစ်နေဥတီစားရဲ့တာသမီတွေနဲ့စာချုပ်ချုပ်ဆိုထားတာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အယောင်ဝယ်ကို14ရက်အတွင်းကန့်ကွက်နိုင်ကြောင်းလဲအများကိုအသိပေးတဲ့အနေနဲ့သတင်းစာမှာထည့်သွင်းကြေညာပါတယ်။ဥတီစားနဲ့မိသားစုပိုင်းနဲ့ထူးကုမ္ပဏီများအုပ်စုဟာလေကြောင်းလိုင်းဗန်းလုပ်ငန်းကြောက်ရက်တူးဖော်ရဲ့အပါအဝင်ကုမ္ပဏီလုပ်ငန်းပေါင်း60နီးပါးကိုလုပ်ကိုင်နေတာဖြစ်ပါတယ်။2021မှာစက်တင်ဘာလ2ရက်နေ့မှာ UK ကဥတီစားနဲ့ထူးကုမ္ပဏီကိုမြန်မာစစ်တပ်ကိုစစ်လက်နက်နဲ့ငွေကြေးထောက်ပံ့နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စီးပွားရေးပိတ်ဆို့ပါတယ်။ဒါအပြင်အမေရိကန်နဲ့ကနေဒါနိုင်ငံတွေကလည်းထူးကုမ္ပဏီနဲ့မိသားစုကိုအရေးယူပိတ်ဆို့မှုတွေလုပ်ထားတာဖြစ်ပါတယ
်။ဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်။PPNM သတင်းထုတ်ပြန်ချက်ကိုမတင်ပြမီမှာစကိုင်းတိုင်းသတင်းအရင်တင်ပြပါမယ်။စကိုင်းတိုင်းဖူဒ်လင်နယ်ထဲမှာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်နေပြီးကာကွယ်တပ်ဖွဲ့တွေနဲ့စစ်ရေးတင်မာနေပါတယ်။အရသားတွေတပ်ဖြတ်ခံရတာတွေရှိသလိုဖမ်းဆီးခံရတာတွေလည်းရှိတယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်။ဖူဒ်လင်နယ်ထဲကအခြေအနေတွေကိုနန်းလောင်ကပြောပြမှာပါ
။စစ်တပ်စစ်ကြောင်းကြားဖြတ်တက်ခိုက်ခံရတဲ့အတွက်စကိုင်းတိုင်းဖူဒ်လင်မြို့နယ်ထဲကကျေးရွာရဖက်ကိုစစ်တပ်ဖက်ကတကြော့ပြန်နေမြင်ရှင်းလင်းရေးတွေလုပ်နေတာလို့ကာကော်ရေးတပ်ဖွဲ့ရဖက်ကပြောပါတယ်။စက်တင်ဘာ၄ရက်ကအနောက်မြောက်တိုင်းစစ်သနာချုပ်ကနေထွက်လာခဲ့တဲ့စစ်တပ်စစ်ကြောင်းကိုကာကော်ရေးတပ်ဖွဲ့ရဖက်ကလက်နက်ကြီးတွေပြင်ဒရုန်းတွေနဲ့တိုက်ခိုက်တာရှိခဲ့ပေမဲ့လက်ရှိအချိန်ထိနှစ်ဖက်တိုက်ပွဲဖြစ်တာမရှိသေးဘူးလို့လည်းဆိုပါတယ်။ ပုတ်တလင်စီရဲ့အခြေအနေနဲ့ပတ်သက်လို့မုံရွာခရိုင်တပ်ရင်း20 BOB ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။မုံရွာကနာမခါနေထွက်လာတာပေါ့။ကန်ဆွေရင်တော့ပြီးကျွန်တော်တို့ယုံလေးကုန်းရွာတက်ပေါ့။အမယုံလေးကုန်းရွာတက်ပေါ့။ယုံလေးကုန်းရွာတက်မှာတ냐အိတ်ပြီးတော့သူတို့နောက်ထပ်တိတ်ရွာပေါ့။ခုတော့ကုတ်ကူစီကိုရောက်နေတော့တိတ်ရောတော့ပေါ့။တိတ်ရောတော့လည်းဝင်သွားတယ်ပေါ့။အခုချိန်ထိတော့ကျွန်တော်တို့ဟိုပါပေါ့ထိတွေ့မှုတော့မရှိသေးဘူးပေါ့ကျွန်တော်တို့လက်နဲ့ကြီးငင်းပေါ့လက်နဲ့ကြီးကိုတုံးလို့နေမှာကျွန်တော်တို့စောင့်ပြီးတော့ဟိုပါပေါ့တတ်နိုင်တယ်လို့လုပ်နေရပေါ့ဟုတ
်စစ်သက်စစ်ကြောင်းဟာပုတ်တလင်မြို့ကိုဥတီနေပြီးတော့မြေပြင်ကစစ်ကြောင်းအပြင်ဝေဟင်ကနေရဟယင်တွေနဲ့လမ်းကြောင်းရှင်ပစ်ခတ်တာတွေရှိနေတယ်လို့လည်းကတ်ကိုရီတပ်ဖွဲ့တွေကပြောပါတယ်စစ်တပ်စစ်ကြောင်းဖြတ်တန်းခဲ့တဲ့ခြေရွာတွေမှာအရက်သားနှုတ်သက်ဖြတ်ခံရပြီး20ထက်မနည်းလဲဖမ်းဆီးခံရတယ်လို့စစ်ပေးရှောင်ကူညီပေးနေသူတို့ကအခုလိုပြောပါတယ
်စစ်ပေးရှောင်ရှင်ကတော့တို့ကိုတိုင်ဝတ်ဖြစ်ပေါ်တဲ့ရွာလက်ရှိချိန်ရှိရှောင်နေတော့မယ်ဒါပေမဲ့အခုထိုးလာတဲ့စစ်ကြောင်းမှာဟိုအဖမ်းခံရတဲ့ပြည်သူရှိတယ်စစ်တပ်ခံရတဲ့ပြည်သူ၂ယောက်ရှိတယ်ဖန်စီကစကြောင်းမှာဖန်စီကရပြည်သူက25ရောက်ဝန်းကျင်ရှိရပေါ့နော်မိကလေးအများစုပါတယ်လို့ပြောရဲသူကရုံလေးကုန်းကအများဆုံးပါတယ်လို့ကြားရတယ်သူကရွာထဲကိုပြည့်ဝဝင်ရဆိုတော့အဲ့လိုဖန်ခံရတာပေါ့ဖန်ခံရနေပြီးတော့တက်ကုန်းကပေါ့
စက်တင်ဘာ30ရက်ကကုရော်ချေးရွာကိုစစ်ကူသွားတဲ့စစ်သက်စစ်ကြောင်းကုရော်ကနေပုဒ်တလင်းကိုအပြန်စီပါနဲ့ရွာရှိချေးရွာနီးမှာကကွေရင်တပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်တာပါကြဖြတ်တက်ခိုက်ခံရတာကြောင့်စစ်တပ်ဖက်က39ယောက်တိဆုံးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုသလို48ယောက်စစ်တုံးမှအဖြစ်ဖမ်းဆီးခံခဲ့ရတယ်လို့ဆိုပေမဲ့ထိတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဖက်ကတင်ထုတ်ပြန်တာတော့မရှိသေးပါဘူး။အင်းအားတရားနီးပါစစ်သက်စစ်ကြောင်းကြဖြတ်တက်ခိုက်ခံရတဲ့အတွက်ပုဒ်တလင်နယ်တဲကခြေရွာတွေကိုလေကြောင်းကဘုံကျဲတက်ခိုက်ခဲ့တာတွေရှိခဲ့ပြီးတဲ့နောက်အခုလိုတကြော့ပြန်နေမြင်ရှင်းလင်းရတွေလုပ်နေတာလည်းဖြစ်ပါတယ်။စစ်တပ်ဖက်ကတကြော့ပြန်နေမြေရှင်းလင်းရေးတွေဆောင်ရနေတဲ့အတွက်အရင်တိုက်ပွဲဖြစ်ခဲ့တဲ့အနီးကခြေရွာတွေအပြင်စစ်တပ်စစ်ကြောင်းထိုးတဲ့လမ်းတစ်လျှောက်ခြေရွာတွေကဒေသခံတွေပါစစ်ပေးရှောင်နေရပြီးတော့စစ်ပေးရှောင်လူဦးရေ1000ကျော်လောက်အကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်
။နောက်လောက်တင်ပြခဲ့တာပါ။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မော်ဟာ2022ခုနှစ် February လ1ရက်နေ့စစ်တပ်အာဏာသိမ်းတဲ့အချိန်ကစပြီးအဖမ်းခံခဲ့ရပါတယ်။အဖမ်းမခံရမီရှိနေခဲ့တဲ့သူ့ကန်ဆယ်ရောဂါကအကျဉ်းထောင်အတွင်းမှာဆေးပေါ်တုံ့ပြန်မှုကျဆင်းလာခဲ့ပါတယ်။နိုင်ငံရေးကျင်းသားများကွန်ကြီးစောင့်ရှောက်ရေးအသင်းနဲ့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM ကတော့လုံလောက်တဲ့ဆေးဝါးကုသမှုမရကြောင်းသတင်းထုတ်ပြန်ပါတယ်။ဒီသတင်းကိုရွေရွေသတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်။
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ဟာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းယူတဲ့အချိန်ကစပြီးအချင်းကျနေစဉ်အတွင်းကိုဗစ်ရောဂါနဲ့သွေးကင်ဆာရောဂါတွေကိုခံစားရပြီးလုံလောက်တဲ့ဆေးဝါးကုသမှုတွေမရတဲ့အတွက်ကျန်းမာရေးဆိုးဝါးပြီးကွယ်လွန်ခဲ့ရတာဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းနဲ့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒေါက်တာဇော်မြင့်မောင်နဲ့အချင်းထောင်နဲ့တနစ်ကြော်ကြာနေထိုင်ခဲ့ရတဲ့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဥဆောင်ကော်မတီဝင်ဦးတိုက်ထွန်းဦးက VOA ကိုအခုလိုပြောပါတယ
်။ဒီဒေါက်တာဇော်မြင့်မောင်ကတော့ဒီကင်ဆာနဲ့ပတ်သက်ပြီးမှသူကဆေးဥကုတမှုအရင်ကတည်းကခံယူနေရတာပေါ့နော်အချင်းထောင်ထဲမှာရှိရောက်ပြီဆိုလို့ခံယူနေရတာ။အဲ့တော့ထောင်ထဲမှာတော့ကျွန်တော်တို့ကအဲ့ဒီရယောဂါပေါ်မှာကျွမ်းကျင်တဲ့ဒီတမားတော်လေးဆရာဝန်တွေကထောင်ထဲမှာရှိမနေဘူးပေါ့နော်အဲ့တော့ဒီအရေးပေါ်ဖြစ်တဲ့အချိန်တွေမျိုးမှာဆိုရင်ဒါဆရာဝန်တွေကဒီရဲ့ယောဂာနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့ဆရာဝန်တွေမဟုတ်တဲ့အတွက်ကအခက်အခဲဖြစ်တယ်ပေါ့နော်ပြီးတော့ကြလုံလောက်တဲ့ဒါစီဝါဆောင်ဆောင်မှုကအပြည့်ဝမရတာကိုလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်သူ့ကိုလည်းအဲ့လိုပါပဲဒါနိုင်ငံတော်ရဲ့ဒီအရေးပါတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်တယ်ပြီးတော့ကြမလေးတိုင်းရဲ့ဝန်ကြီးချုပ်ဖြစ်တယ်ဆိုတော့အကြောင်းပြချက်ရယ်နောက်တစ်ခုကသူတစ်ခုဖြစ်တယ်ဆိုရင်အချင်းထောင်ထဲမှာသူ့ကိုလေးစားမှုရှိရင်ဆွဲရှိကြတဲ့နိုင်ငံရေးကျင်းသားအရန်များတဲ့အခါမှာအချိန်တွေမှာပြမစေုံကိုပို့ဆောင်ဖို့အတွက်ဆိုရင်ကြားထဲမှာအချိန်တွေကြာမြင့်တာမျိုးပေါ့နော်လုံခြုံရေးအကြောင်းပြရေးမှာပိတ်ထားတာမျိုးပေါ့တော်ခွင့်မပြုတာမျိုးဒါတွေကလည်းအဓိကအဖြစ်တော့ကျန်းမာရေးပုံမှန်စိုးဝါစေခဲ့တာတော့ကျွန်တော်တို့ပြောလို့ရပါတယ်
တည်တံပေးခံရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့သတင်းကိုကြားသိရချိန်မှာလဲဒေါက်တာဇော်မြင့်မောင်အနေနဲ့ထောင်ထဲမှာစိတ်ထိခိုက်မှုတွေအကြီးအကျယ်ဖြစ်ခဲ့ရတယ်လို့လည်းပြောပါတယ်
ကိုကြီးမျိုးကိုပြောစရာတော်လို့ဆုံးတဲ့နေ့မှာကျွန်တော်ကဆရာ့ကိုသတင်းတော့ပြောတော့ဆရာအဲ့တုန်းကတွေးနေပါတိုးပြီးမှစိတ်အများကြီးတောက်လိုက်ရတယ်ပေါ့နော်ကျွန်တော်တော့မှဟောဒီမန်နေကဆရာ့ကိုမပြောပါဘူးဆိုတဲ့စိတ်ပေါ့
မန္တလေးအချင်းထောင်ထဲမှာနေထိုင်နေစဉ်အတွင်းအချင်းသားချင်းချင်းပေါ်ကူညီတာຫນွေဥတော်လိုင်းရေးမှာပါဝင်တဲ့မျိုးဆက်တဲ့လူငယ်တွေပေါ်မှာလေးစားတာကိုလည်းတွေ့မြင်ခဲ့ရတယ်ဆိုပြီးဦးတိုက်ထွန်းဦးကပြောပါတယ်
ကျွန်တော်ကတိုက်ထဲမှာတင်းနလာတိုက်ပိတ်ခံရတယ်တိုက်ပိတ်ခံရတဲ့အချိန်မှာဒါဆရာတော်တော်စုံမြင့်မောင်ရဲ့ကုညီမှုတွေကကျွန်တော်ဒီထောင်ထဲမှာစာဝတ်နေရေးအဆင်ပြေခဲ့ရပေါ့နော်အဆင်လေးပြေရဒါအပြင်ဆရာကသူခက်ခဲနေရဲ့ကြားထဲမှာတော့မှကျွန်တော်တို့ကိုအားကြီးကုညီခဲ့တယ်ဒါကသူကကျွန်တော်တို့လည်းလေးစားတယ်အဲ့လိုပဲလက်ရှိလူဦးတော်လိုင်းရေးမှာလုပ်နေတဲ့ဂျန်စီပေါ့နော်ကျွန်တော်ဆိုလည်းဂျန်စီလူငယ်တယောက်ပဲဆိုတော့ဂျန်စီလူငယ်တွေကိုသူလေးစားအောင်ဒီလူဦးတော်လိုင်းရဲ့အရေးမှာအားကြီးပဲဦးဆောင်နေတာကိုသူတဘောကြားကြောင်းပေါ့နော်အဲ့ပြီးတော့ကျွန်တော်ဒီတော်လိုင်းရေးကတရားပေါင်းအောင်မယ်ဆိုတဲ့အကြောင်းတွေတော့ကျွန်တော်တို့ကစုံတိုင်းနိုင်ငံရေးပဲအဓိကပြောဖြစ်တယ်ပေါ့ပြီးတော့ပြင်မှာဘာဖြစ်နေလဲဆိုတော့ဆရာအမြဲတမ်းစိတ်ဝင်စားကျွန်တော်တို့ပြန်လာပြီဆိုရင်ကျွန်တော်တို့ကလည်းထောင်ဖွဲ့ရပြီဆိုတော့ねပြင်မှာဘာဖြစ်လဲဆိုတဲ့တင်းတွေကိုအမြဲတမ်းနားဆွင့်နေအလွတ်တွေချက်တင်တာအကျဲ့ပေါ့နော်မှတ်ပေါ့အဲ့ပြင်ထောင်ထဲမှာကျွန်တော်တို့ကလည်းဆရာပါဝင်ကျွန်တော်တို့တည်တင်းတည်တဲ့လူတွေကိုကျွန်တော်ကပြန်ဖြန့်ဝေကြတာပေါ့
စက်တင်ဘာလထဲမှာတော့အချင်းထောင်ကနေမန္တလေးစေယုံကြီးကိုပို့ပြီးတော့ကုသပေးခဲ့ကြအောင်အော်တိုဘာလ6ရက်နေ့မှာတော့ထောင်ကနေလွတ်ပေးတယ်ဆိုပြီးထုတ်ပြန်ချက်ကိုအာဏာပိုင်တွေကလာရောက်ဖတ်ပြခဲ့ပြီးတဲ့နောက်အော်တိုဘာလ9ရက်နေ့မှာတော့သူဟာကွယ်လွန်သွားခဲ့ပါတယ်အော်တိုဘာလ10ရက်နေ့မှာတော့ဒေါက်တာဇော်မြင့်မောင်ရဲ့ရုပ်လောင်းကိုမန္တလေးကျွဲဆယ်ခံနေအိမ်ကနေတောင်အင်းမြောင်အင်းတုတ်တံကိုပို့ဆောင်မိသကြိုခဲ့ပြီးသူ့ကိုချစ်ခင်တဲ့မန္တလေးမြို့ကန်တွေနဲ့ NLD အဖွဲ့ဝင်တွေထောင်ထဲချီပြီးလိုက်ပါပို့ဆောင်ခဲ့ကြပါတယ်ရှင်
မယေးမှာတရေမှာဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာအာဆီယံသဘောတူညွှန်ချက်9ရက်30ချက်ကိုတင်ပြပါမယ်။အာဆီယံအနေနဲ့ကြာရှုံးနေတဲ့စစ်ကောင်စီနဲ့ဆက်ဆံရေးရပ်တန့်ပြီးစစ်ကောင်စီအနေနဲ့မြန်မာနိုင်ငံနာဂအတွက်ဘယ်လိုပါဝင်မလဲဆိုတာချမှတ်လို့ဆောင်တဲ့ကြောင်းရှင်းပြိုင်အာဆီယံအဖွဲ့ကိုတီထောင်သူ Debbie Stott ကဖြေကိုပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့လာအိုနိုင်ငံဗီယင်ချန်ကနေမိုင်ဂျန်နိုင်ငံတိုက်ရိုက်တရေပို့ထားပါတယ်။
Now may I have the honor to invite His Excellency Salom Sai Komasi
to the ASEAN ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကအကောင့်ထဲပေါ်ဖို့ပြက်ကွက်နေတဲ့ ASEAN ဘုံသဘောတူညီချက်9ရက်ကိစ္စအလေးပေးဆွေးနွေးနေကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့စတဲ့အချက်တွေကိုအင်ဒိုနီးရှားနိုင်ငံမှာ ASEAN နိုင်ငံခေါင်းဆောင်တွေနဲ့အတူဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်သဘောတူထားတာပါ။အာဆီယံဘုံသဘောတူညီချက်အလုံးမဖြစ်တဲ့အတွက်စစ်ကောင်စီကိုအာဆီယံဘက်ကအရေးယူဖိအားပေးတင်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရသမရယုံပြောခွင့်ရဦးကျော်စောက DOE ကိုပြောပါတယ
်။ဒါကြောင့်လည်းကျွန်တော်တို့မျိုးသားညီညွတ်ရေးအစိုးရဘက်ကတောင်းဆိုနေတော့ဒီအာဆီယံအဖွဲ့ကြီးအဖြစ်ဒီတက်နိုင်ငံတကာနေပြီးတော့အားလုံးမြန်မာနိုင်ငံရင်းမှာစိတ်ဝင်စားတဲ့ဒီနိုင်ငံတွေပူးတွဲပြီးတော့ဒီကူညီတဲ့ mechanism တစ်ခုလုံးဆောင်ဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ်။နောက်ပြီးတော့အာဆီယံအဖွဲ့ကြီးအနေနဲ့လည်းအရင်ဆုံးဖြတ်ချက်ချထားတဲ့အတိုင်းဒီလိုလိုက်နာမှုမရှိတဲ့လိုက်နာမှုဒီ 5 point consensus ကိုလိုက်နာမှုမရှိတော့စက်ကောင်စီကိုထပ်ဆင့်အရေးယူဖို့လည်းလိုအပ်တယ်ဆိုတာလည်းထောက်ပြပြောကြားချင်ပါတယ်။ဒီအာဆီယံအဖွဲ့ကြီးကိုမလင်းမစားနဲ့အာဆီယံအဖွဲ့ကြီးရဲ့ဆုံးဖြတ်ချက်သူတို့ကိုယ်တိုင်နဲ့သဘောတူညီခဲ့တဲ့သဘောချက်ကိုမလိုက်နာတဲ့အော်ကျွန်တော်တို့အာဆီယံအဖွဲ့အနေနဲ့တိုင်းပေါင်းပေါ့နော်တိုင်းပေါင်းအချိန်နဲ့အချိန်သတ်မှတ်ပြီးတော့ဟောရေးယူဆောင်ရတာဖိအားပေးတာပုံမှန်ဖိအားပေးတာလုပ်တင်တယ်လို့မြင်ပါတယ
်လက်ရှိထိပ်သီးစည်းဝေးမှာအာဆီယံအတွက်ခေါင်းခဲစရာဖြည့်ရှင်းလို့မရသေးတဲ့အကြီးမားဆုံးစင်ခေါ်မှုတစ်ခုကတော့မြန်မာနိုင်ငံရဲ့အခြေအနေတိတိတသာဆိုးရွားလာနေတာဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကတည်းကရှင်းပြိုင်အာဆီယံအဖွဲ့ of ASEAN ကိုတီထောင်ခဲ့သူ Debbie Stothart က VOE ကိုပြောပါတယ်
We now are facing a second wave of genocide of the Rohingya.
သူမျိုးတုံးတပ်ဖြတ်မှုဒုတိယလိုင်းလို့ခေါ်တဲ့အရာကိုကျမတို့မျက်မြင်တွေ့နေရပါတယ်။မြန်မာစစ်တပ်ရဲ့လေကြောင်းတပ်ခတ်မှုတွေဟာဆိုရင်တလကိုအချိန်ရင်100ကျော်အထိတိုးမြင့်လာခဲ့ပါတယ်။နိုင်ငံတစ်ဝန်းလုံးမှာစစ်ကောင်စီရဲ့နယ်မြေပိုင်နက်တွေဆုံးရှုံးနေပေမဲ့အာဆီယံဟာတရားမဝင်တဲ့စစ်ကောင်စီကိုဆက်ပြီးတော့အကာအကွယ်ပေးနေပါတယ်။အထူးသဖြင့်အာဆီယံဘုံသဘောတူညီချက်9ရက်ဟာဘလို့မှအလုံးမဖြစ်တော့ပါဘူး
။သူကဆက်ပြီးတော့အာဆီယံအတွက်ဖြည့်ရှင်ဖို့လိုအပ်နေတဲ့မေးခွန်းတွေကိုအခုလိုပြောသွားပါရစေ
။ What is relevant is this question. 1.
ဖြည့်ရှင်ဖို့လိုအပ်နေတဲ့မေးခွန်းတွေကတော့အာဆီယံဘဏ်တွေအနေနဲ့တရားမဝင်တဲ့စစ်ကောင်စီအတွက်ငွေကြေးခဝါချတဲ့ကိစ္စရပ်တွေမှာပတ်ဝန်းပတ်သက်နေတာတွေကိုသူတို့ဘယ်လိုရှောင်လွှဲကြမလဲ။ပြခဲ့တဲ့နေ့ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrew ရဲ့အစင်ခါစာမှာဆိုရင်စင်ကာပူနဲ့ထိုင်းဘန်တွေဟာမြန်မာစစ်တပ်အတွက်ငွေကြေးဝန်ဆောင်မှုတွေပေးခဲ့တဲ့အတွက်စစ်ကောင်စီဟာလက်နက်တွေဝယ်ယူနိုင်ခဲ့ပြီးအရက်သားတွေကိုဆက်လက်တပ်ဖြတ်ဖို့ဖြစ်စေခဲ့တယ်ဆိုတာကိုဖော်ထုတ်ခဲ့ပါတယ်။ဒါဟာဒေသရင်းလုံခြုံရေးချိန်ချမှုပိုးပြီးတော့တိုးလာစေပါတယ်။နောက်မေးခွန်းတစ်ခုကတော့အနာဂတ်နဲ့ပတ်သက်လို့အာဆီယံရဲ့ရည်တည်ချက်ဘယ်လိုလဲ။မြန်မ မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပြန်လည်ထူထောင်ရေးနဲ့စစ်တပ်ကဖျက်ဆီးထားတဲ့စီးပွားရေးအဖွဲ့အစည်းတွေကိုပြန်လည်တည်ဆောက်ဖို့နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ဖို့ကိစ္စစရရေပါဝင်တဲ့စစ်ကောင်စီအလွန်အသွင်ကူးပြောင်းရေးအတွက်ပြင်ဆင်နေပါသလားဆိုတာရှိနေပါတယ်
ဒါကြောင့်အာဆီယံဟာအလုံးမဖြစ်တော့တဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်စုပ်ကိုင်နေမယ့်အစားစစ်ကောင်စီအလွန်ဖြစ်လာမယ့်မြန်မာနိုင်ငံအနာဂတ်မှာဘလို့ပါဝင်မလဲဆိုတာကိုချမှတ်ဆောင်ရွက်တင်တယ်လို့ Debbie Stothart ကပြောပါတယ်
။ ASEAN needs to think how to stop backing the loser and start engaging more realistically
စစ်ကောင်စီကိုထောက်ခံအားပေးနေရတဲ့ရပ်တန့်ပြီးလက်နက်ကင်တော်လိုင်းရဲ့အင်အားစုတွေနဲ့လက်တွေ့ကျကျဆွေးနွေးဆက်ဆံမှုစတင်လှုပ်ဆောင်သင့်ပါတယ်စစ်ကောင်စီအလွန်အသွင်ကူးပြောင်းရင်းမှာအာဆီယံအနေနဲ့ဘလို့ပါဝင်ဆောင်ရွက်မလဲဆိုတာစီစဉ်ဆောင်ရွက်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပြန်လည်ထူထောင်ဖို့နဲ့လေးနှစ်အတွင်းစစ်ကောင်စီဖျက်ဆီးခဲ့တဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာအဖွဲ့အစည်းတွေကိုပြန်လည်တည်ဆောက်ဖို့အာဆီယံအနေနဲ့ဘယ်လိုပံ့ပိုးကူညီမလဲဆိုတာတွေကိုစဉ်းစားဆောင်ရွက်ဖို့လိုပါတယ
်ဒီကနေ့မှာတော့အာဆီယံနိုင်ငံခေါင်းဆောင်တွေဆွေးနွေးကြဖို့ရှိပြီးတော့အဲ့ဒီနောက်မှာမိဖက်မဟာမိတ်နိုင်ငံတွေဖြစ်တဲ့တရုတ်အမေရိကန်ဂျပန်အိန္ဒိယစတဲ့နိုင်ငံကြီးတွေနဲ့ဆက်လက်အစည်းအဝေးတွေပြုလုပ်မှာပါမြန်မာဘက်ကတော့နိုင်ငံသားရေးဝန်ကြီးဌာနကအမြဲတမ်းအထွန်းဝင်ဦးအောင်ကျော်မို့ကိုစစ်ကောင်စီကဆီလွတ်ခဲ့ပါရဲ့ရှင
်။ပြည်ရင်းဆက်ဆက်သတင်းတွေအပြီးမှာတော့အမေရိကန်သတင်းတွေကိုတင်ပြကြပါမယ်။တလမလို့တော့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရရေးအဆုံးဖြတ်ပေးရမှာအနောက်တောင်ပိုင်းပြည်နယ်အရီဇိုနာမှာအနိုင်ရဖို့ကအဓိကကျလာပါတယ်။ဒီရွေးကောက်ပွဲမှာလူဝင်မှုကြီးကြပ်ရေးကိစ္စကဘလောက်ထိလွှမ်းမိုးထားပါသလဲ။အရီဇိုနာပြည်နယ်ကမဲဆာရာရှင်တွေကိုကိုယ်တိုင်တွားရောက်ဘင်းပြန်ထားတဲ့ VOA သတင်းတောက်အလင်းဘာရော့စ်ရဲ့သတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးကတင်ပြပါပ
ါထူးသမရကမလာဟဲရစ်စ်ဟာဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ခံခဲ့ရပြီးတဲ့နောက်ပိုင်းမက္ကဆီကိုနဲ့အမေရိကန်နယ်စပ်ကိုပြီးခဲ့တဲ့လကတွားရောက်ခဲ့ပါတယ်အရီဇိုနာပြည်နယ်ဒေါက်ကလပ်စ်မြို့ကနယ်စပ်တိုင်းနေရာအထိတွားခဲ့ပြီးအဲ့နောက်ဒေါက်ကလပ်စ်မြို့ကလူလူမဲဆွဲပွဲမှာလည်းနယ်စပ်လုံခြုံရေးကိုတေချာတင်းကျပ်ကင်တွဲတွားမဲ့အကြောင်းနဲ့တစ်ချိန်တည်းမှာလည်းတရားဝင်ရွှေ့ပြောင်းနေထိုင်လာသူတွေကိုပုံမကောင်းကောင်းမွန်မွန်လက်ခံနိုင်အောင်လုပ်ရလိမ့်မယ်လို့ပြောကြားခဲ့ပါတယ်
။ And so we must reform our immigration system to ensure
လူသားစံပြီးတိုင်းပြည်ကိုပုံမခိုင်မာအားကောင်းစေမယ်စီမင်းစည်းကမ်းနဲ့အညီစနစ်တကျကင်တွယ်လဲပတ်နိုင်မယ်လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုတွေလုပ်ရပါမယ်
။အရီဇိုနာပြည်နယ်ကမဲဆန္ဒရှင်တချို့ကတော့တရားမဝင်ရောက်မှုတွေကိုပုံမတင်းကျပ်မယ်လို့ကတိပြုထားတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုပဲမဲပေးမဲ့ကြောင်းပြောဆိုကြပါတယ်။
I have no problem with legal immigration.
တရားဝင်ဝင်လာတာမျိုးတွေကတော့ကျမတို့ဘာပြဿနာမှမရှိပါဘူး။ဒါပေမဲ့ခိုးဝင်လာတာတွေကတော့မတရားတယ်လို့အနေရလဲများပါတယ
်။ဒီအရီဇိုနာပြည်နယ်မှာမဲပေးဖို့ဆင်းသွင်းထားသူဦးရေကလေးတသမတသန်းရှိပါတယ်။ဒီထဲမှာ35ရာခိုင်နှုန်းက Republican တွေဖြစ်ပြီး29ရာခိုင်နှုန်းက Democrat တွေအဖြစ်ဆင်းသွင်းပေးထားသူတွေပါ။ကျန်တဲ့34ရာခိုင်နှုန်းကတော့ဘေးနိုင်ငံရေးပါတီနဲ့မှချိတ်ဆက်မထားတဲ့တီးခြားလွတ်လပ်သူတွေဆင်းမှာရှိပါတယ်။တက်စကန်မြို့မှာရှိတဲ့နိုင်ငံသားများအတွက်တန့်ရှင်းသောရွေးကောက်ပွဲကော်မရှင် Citizens Clean Elections Commission ရဲ့ဥက္ကဋ္ဌလည်းဖြစ်ဘဲပါတီဝင်အဖြစ်မှလည်းခံယူမထားတဲ့ Mark Kimball ကအခုလိုပြောပါတယ
် So the independent share of the voter
Arizona ပြည်နယ်မှာတိကျလွတ်လပ်တဲ့မဲဆန္ဒရှင်စည်းင်းကတကယ်ပဲပိုများလာပါတယ
်လူဝင်မှုကြီးကြပ်ရေးကလူတိုင်းအတွက်ထိတ်တန့်စဉ်းစားချက်တော့မဟုတ်ပါဘူးလို့လည်းသူကပြောပါတယ
် Republicans are far more likely to say the major issue is immigration
Republican တွေကလူမှုကြီးကြပ်ရေးကိုအဓိကအကြောင်းအရာဖြစ်ပြောတတ်ကြပြီးတော့ Democrat တွေကတော့ဒရေသားဖြတ်ချခွင့်ကိုအဓိကထားပြောလို့ရှိပါတယ်။ဒီကြလွတ်လပ်တဲ့မဲဆန္ဒရှင်တွေကတော့ဒရေသားဖြတ်ချခွင့်ကိုပို့ပြီးတော့လေးထားတာရှိပြီးဒါကတော့လုံးဝဒီတစ်ခုတည်းဆိုတာမျိုးကြည့်တာမဟုတ်ပါဘူး
။ Arizona ပြည်နယ်ဟာ Mexico နဲ့နယ်ချင်းဆက်နေပြီး2023ခုနှစ်ကရွှေ့ပြောင်းဝင်ရောက်သူတွေစံချိန်တင်များခဲ့လို့ဒီကိစ္စကိုအဓိကကင်တွယ်ခဲ့ရတဲ့ပြည်နယ်ဖြစ်တယ်လို့ပဲရွေးကောက်ပွဲအဆုံးဖြတ်ပေးရမှာလည်းအရေးပါတဲ့ပြည်နယ်ဖြစ်ပါတယ်။Harris နေဆက်ကိုသွားတဲ့အချိန်မစ္စကန်ပြည်နယ်မှာမဲဆွယ်နေတဲ့ Trump ကတော့နေဆက်ကိုပိတ်မဲ့အကြောင်းထက်လောင်းကတိပြုပြောဆိုခဲ့ပါတယ်
။ We will begin the largest deportation operation in America.
American သမိုင်းမှာအကြီးအမားဆုံးနေရပ်ပြန်ပို့တဲ့လုပ်ငန်းစဉ်ကိုကျွန်တော်တို့ဆက်လုပ်သွားပါမယ်။ဒါလို့ကိုလုပ်ရမှာပါ။တခြားနည်းလမ်းမရှိပါဘူး
။မဲဆန္ဒရှင်လူငယ်တအူးကတော့မိသားစုတွေကိုအချိန်ကြာကြီးခွဲမထားတဲ့လူဝင်မှုကြီးကြပ်ရေးစနစ်ဖြစ်စေချင်တယ်လို့ပြောပါတယ်။
It's heartbreaking to see all families
be သားစုတွေတကွယ်တပြားဖြစ်တာကိုမြင်ရတာကြေကွဲစရာကောင်းပါတယ်
။သူ့ရဲ့အဖေက Trump ကိုထောက်ခံသူဖြစ်ပြီးအမေကတော့ Harris ကိုထောက်ခံမဲ့ပေးမယ်လို့ပြောထားတာကြောင့်သူကတော့နှစ်ဖက်စလုံးကအတန်တွေကိုနားထောင်ရတယ်လို့ပြောပါတယ်။ဒ တန်နီယယ်ဂူထရက်စ်ရဲ့ဒီလူငယ်ကိုယ်တိုင်ကရောလာမယ့်သမရရွေးကောက်ပွဲမှာဘယ်သူကိုမဲပေးမှာပါလဲ
Democratic Party ကိုမဲပေးဖို့ဆုံးဖြတ်ထားပါတယ
်အဲရီဇိုနာမဲဆန္ဒရှင်တွေထဲမှာတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဘယ်သူကိုမဲပေးမလဲဆိုတာကိုဆုံးဖြတ်ထားပြီးသားသူတွေရှိတယ်လို့တချို့ကလည်းရွေးကောက်ပွဲတွေမှာလူများများမဲထွက်ပေးနိုင်ဖို့ကိုအလေးထားနှိုးဆော်ကြပါတယ်ဒီလိုမဲထွက်ပေးဖို့နှိုးဆော်တဲ့စီစေတာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဂျိုးဆပ်ဂါစီယာကအခုလိုပြောပါတယ
် Whatever the issues may be, you know, we want them to be informed voters.
ဘယ်အကြောင်းအရာပဲဖြစ်ဖြစ်ဒီအတွက်လိုအပ်တဲ့အချက်လက်တွေရပြီးသေချာဆုံးဖြတ်နိုင်တာမျိုးဖြစ်စေချင်ပါတယ်။ဘသူ့ကိုပဲမဲပေးပြီးဒါကသူတို့သဘောပါ
။ဒီလိုမဲဆန္ဒရှင်တွေရဲ့မဲတွေကပဲလာမယ့်နိုဝင်ဘာ9ရက်ရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲဆိုတာကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံတောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဥတီတိုက်ခိုက်လာတဲ့ Milton Hurricane ဘုံတိုင်းဟာအမေရိကန်စံတော်ချိန်အင်္ဂါနေ့ညနေပိုင်းမှာတနာ165မိုင်နှုန်းနဲ့ဆက်လက်ရွေ့နေပြီးဗုဒ္ဓညပိုင်းမှာကျရောက်လာမယ်လို့ခန့်မှန်းထားပါတယ်။ဘုံတိုင်းလမ်းပေါ်ကြောက်အောင်နေကြသူတွေကိုရွှေ့ပြောင်းကြဖို့တာဝန်ရှိသူတွေကကြေညာထားပါတယ်။ဘုံတိုင်းကအမေရိကန်မြန်မာတွေကြုံနေရတဲ့အခြေအနေတွေကိုကိုကြဝေးအောင်ကမြင်ညာထားပါတယ
်။ Milton Hurricane ဘုံတိုင်းဟာဆယ်စုနှစ်ပေါင်းများစွာအတွင်းအမေရိကန်မှာအပြင်းထန်ဆုံးမုန်တိုင်းဖြစ်နိုင်ငံရဲ့ Hurricane Center ကဖော်ပြပါရယ်လက်ရှိမှာတော့မက္ကဆီကိုပင်လယ်ကွေ့အတွင်းမှာပြင်းအားအဆင့်၄အဖြစ်နဲ့ရှိနေပြီးဒေသစံတော်ချိန်ဗိုလ်ထူးနေ့ညဒါမှမဟုတ်ဂျာတာပရိနေ့လင်းအားကြီးအချိန်မှာကုန်းတွင်းပိုင်းကိုဝင်ရောက်လာမယ်လို့ခန့်မှန်းထားတာပါ Florida ပြည်နယ်ကုန်းတွင်းပိုင်းကိုဝင်လာခဲ့ရင်မုန်တိုင်းကိုအရင်ဦးဆုံးကြုံရမယ်အထက်ပင်လယ်ကမ်းဆက်တမ်ပါမြို့လဲပါဝင်နေပြီးအဲ့ဒီမြို့ကန်ဒီမဖြစ်မနေပြောင်းရွှေ့ကြဖို့အမိန့်ထုတ်ထားပါတယ်။တမ်ပါမြို့ကန်ကိုအောင်မြတ်သူကခုလိုရှင်းပြပါတယ်
။အဲတော့ဒီရာသီအတွက်က14ခုမြောက်မုန်တိုင်းပေါ့။ဒေါ်လာ10ရာ category 3နဲ့ဝင်မယ်။မိုင်100အစိတ်120လောက်နဲ့ဝင်မယ်။ဗုဒ္ဓူနေညမှာဝင်မယ်လို့တော့ကြေညာထားတယ်။ဒါပေမဲ့လောဆယ်တော့ဒီတမ်ပါမြို့ကနေပြီးတော့အရှိတောင်ဘက်မိုင်900လောက်မှာအခုရှိနေတာပေါ့ category 4ဆင်းနဲ့ရှိနေတဲ့တိုင်းကို150မိုင်နှုန်းနဲ့တိုက်နေတယ်။အမစီကာကန်ကြီးရနေပြီးတော့ဒီဘက်ကနေဘကန်ကြီးကြားတော့တနေရဝင်မှာပေါ့ဒီမုံတိုင်းကအဆင့်တက်ပေါ့မိုင်80 90လောက်တိုက်တဲ့အချိန်မှာလည်းဟိုကဒီမှာတရားချက်ကိုထုတ်တယ်ဥမာခရိုင်69ခရိုင်ရှိတဲ့ဖလော်ရီဒါမှာဒါပေမဲ့51ခရိုင်မှာအရေးပေါ်အခြေအနေကြီးညာရတယ်အခုလောဆယ်5ခုရှိတဲ့နေရာရှိတယ်ဟိုခရိုင်5ခုမှာ A ဇုံ B ဇုံပေါ့အဲ့ဒီနေရာတွေက mandatory evacuation ပေါ့မဖြစ်မနေပြောင်းရမယ်ဆိုတော့လူကအဲဒီပထမ category 1မှာလဲဟိုကလူ9တန်းလောက်ပြောင်းသွားပြီနေဟိုနေရာပြောင်းရွှေ့ရတာပေါ့ဒီအဲ့တော့အဲ့မှာကျွန်တော်နေတဲ့ခရိုင်ဒီ Hebrew ခရိုင်ထဲမှာလဲဒီယာယီနာကိုဟိုတဲကိုစကန်သူတို့ဖွင့်လာတယ်9ခုဖွင့်လာတယ်ဆိုတော့ဟိုအရေးပေါ်အခြေအနေအတွက်ပေါ့ဒါမျိုးပြင်ဆင်တာမျိုးရှိတယ်ပြီးလို့ရှိရင်ဒီ ambulance က600လောက်ဆင်းနေပြင်လာတယ်ပြီးလို့ရှိရင်ဒီမိသက်သမားတွေချားပြီးနေတွေကဒီဖိတ်ခေါ်လာတယ်ဥမာကယ်လီဖိုးနီးယားမိသက်သမားဆိုလို့ရှိရင်လည်းအတက်အယောက်180လောက်ဒီမှာရောက်နေတယ်နောက်ပြီးတော့ဒီမီးပြင်သမားကို4000လောက်လည်းပြင်ထားတယ်ပြီးတော့ပြည်နယ်အနေနဲ့ကဟိုကအရန်တပ်ဖွဲ့ဝင်ပေါ့မဆာ့ချ်ရစ်စကူးဝင်ဆာ့ချ်လို့ကိုကူညီကယ်ဆယ်ရေးလို့မုံတိုင်းဝင်လို့ရှိရင် 8000 လောက်အတင်းပြင်ထားတာရှိ
တယ်တမ်ပါမြို့ရဲ့တောင်ဘက်ပင်လယ်ကမ်းစပ်နဲ့15မိနစ်လောက်သာကားမောင်းရတဲ့ဆာရာဆိုတာမြို့မှာနေထိုင်သူစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုထွန်းဝင်းကတော့မုံတိုင်းလာမှာသိပေမဲ့သူ့အိမ်ကိုမုံတိုင်းတန်ခံနိုင်မဲ့သူပြားတွေနဲ့လုံခြုံအောင်ကာရပြီးအိမ်ထဲမှာနေရင်မိသားစုနဲ့အတူမုံတိုင်းကိုကြော်ဖြတ်သွားမယ်လို့ပြောပါတယ
်။မုံတိုင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဘက်မှာတော့ဟိုကန်းဂျီနဲ့နီးတဲ့ဘက်မှာတော့ဟိုဟာတချို့ဟိုအဗက်အဗက်ကွေးလောက်ကြတာပေါ့နော်။ကျွန်တော်တို့ဘက်က4မိုင်ယာဘက်ကတော့လည်းအဗက်ကွေးလောက်ဖို့တော့ပြောထားတယ်4မိုင်ယာဘက်ကျတော့တို့ကမုံတိုင်းလာတိုင်းအဲ့ဒီဘက်ကတော်တော်နိုင်တယ်လေ။ဒီညဟာကန်းကျင်လည်းနဲ့အရန်နေလေဆိုတော့အဲ့ဒီဘက်ကတော်တော်လေးကိုနေတယ်အခုဒီတစ်ခေါက်ကြတော့ကျွန်တော်တို့ Tampa Bay area Tampa ဘက်ကိုတော်တော်လေးကိုဓာတ်ရိုက်ဝင်မှာဆိုတော့လေ hurricane ကလည်း category 4ဆိုတော့တော်တော်လေးကိုလူတွေကpanic ဖြစ်နေပါတော့ကျွန်တော်ဘက်ကတော့ကျွန်တော်ကတော့ဒီတစ်ခေါက်တော့မတော်တော့ဘူးဘာလို့ဆိုရင်အိမ်ဝင်လဲထားပြီးမတော်ကျင်တာရယ်ပြီးတော့ကျွန်တော်အိမ်ကနှစ်ထပ်ဆိုတော့ကန်းကျင်နဲ့တော့15မိနစ်လောက်ပဲဝဲတယ်ဒီတော်တော်တက်တယ်ဆိုရင်တော့ hurricane helene ကြောင့်လည်းကျွန်တော်တို့ဒီတချို့နေရာတွေမှာ shop ဖွင့်ပေးတက်တဲ့အချိန်တော့မှာတော့ကျွန်တော်တို့ land ကျွန်တော်တို့က new construction ဆိုတော့မြေကလည်းနေနေမြေနေမြေနေအပင်ဟိုဟာတွေမှာတိတ်မရောက်ဘူးကျွန်တော်တို့ဘက်ကတိတ်မရောက်ဘူးဆိုတော့ကျွန်တော်ကဟိုတော့မချောင်းတော့ဘူး evacuate မလုပ်တော့ဘူးပေါ့နော်အနည်းနာမှာပဲကျွန်တော်တို့ရဲ့ community မှာရှိတဲ့အကောင်လုံးလူတွေကတော့ တိုင်လုံးလုံးလို့ပတ်ပတ်လေးဟိုပါဘောနော်ဟာရီကိန်းချက်တာတွေအကုန်လုံးကာထားကြတာပေါ့နော်ပြီးတော့ကျွန်တော်ကတော့အကုန်လုံးအစင်သင်းရေဒီလောက်ထားပါတယ်ရေဒီလောက်ထားတယ်ဆိုတာဟိုတကယ်လို့ဥပမာပါဝါအောက်ဒစ်ဖြစ်ခင်တခုခုပေါ့နော်အဲဘက်ထရီတွေပါတယ်လည်းအများကြီးဝယ်ထားရေးအစားတောက်ကအစားပေါ့နော
်မကြသေးခင်သတင်းပတ်တွေကပဲဖလော်ရီဒါအပါဝင်ဂျော်ဂျီယာမြောက်ကယ်ရိုင်းနားပြည်နယ်တွေကိုဝင်တိုက်သွားတဲ့ဟယ်လင်းဟာရီကိန်းမုန်တိုင်းကြောင့်ဒီဆုံးသူ230နီးပါးရှိခဲ့တာပါဒီအတွေ့အကြုံတွေပေါ်အခြေခံပြီးဒီတစ်ခေါက်မီလ်တန်မုန်တိုင်းဝင်လာမဲ့ကိစ္စမှာပြည်သူ9တန်းကျော်ဘေးလွတ်ရာကိုရှောင်တိမ်ဖို့နေရက်စွန့်ခွာနေကြတဲ့အတွက်အဝေးပြေးကားလမ်းမကြီးတွေတောင်ပိတ်နေတယ်လို့ဆိုပါတယ
်ဒီမှာကြိုတင်ပြင်ဆင်မှုတွေလူတွေလည်းလောက်ကြပါတယ်ဒီကိုချင်းစီလောက်ကြတယ်အာဈေးဝယ်တာမရှိမဖြစ်ဖြစ်စီတွေရေတို့အာအချိုရေတို့တစ်ရှူတို့ဆိုရင်စိုးရီတွေကပြတ်သွားတဲ့ဆိုင်တွေမှာအဲ့တော့ဓာတ်ဆီတွေဖြည့်တာပြီးတော့နီးစက်ရပြည်နယ်တွေကိုပြေးကြတာပေါ့ချိုးချိုးတောင်ပိုင်းကိုပြေးတယ်တချို့ကမြောက်ဘက်ခြမ်းကိုပြေးတယ်ဟိုမြောက်ဘက်ကိုပြေးတယ် 275 မှာဆိုရင်ကားလမ်းကပိတ်ပိတ်နေတယ်နှစ်ရက်လောက်ရှိပိတ်နေတယ်ဆိုတော့လူကတန်းနဲ့ချီပြီးပြေးနေကြတာပေါ့
မီလ်တန်ဟာရီကိန်းမုန်တိုင်းဟာကုန်းတွင်းကိုစဝင်လာချိန်မှာပြင်းအားအဆင့်3ဖြစ်အားပြော့သွားမှာဖြစ်ပေမဲ့ရေကြီးမြေပြိုတာတွေဆိုးဆိုးရွားရွားကြုံလာနိုင်တယ်လို့သတိပေးထားပြီးဖလော်ရီဒါပြည်နယ်ခရိုင်50ခုကိုအန်ဒီရဲ့ဇုံအဖြစ်ဒီနယ်အာဏာပိုင်တွေကအရေးပေါ်အခြေအနေသတ်မှတ်ထားပါတယ်။ဒါကိုသမ္မတဂျိုးဘိုက်ဒန်ကလည်းအတည်ပြုပေးထားပါတယ်။ဖလော်ရီဒါပြည်နယ်ရဲ့လက်ရှိလူဦးရေက22တန်းကျော်ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကမာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ခုတော့ပတ်စဉ်အစီအစဉ်တွေတင်ဆက်ပါတော့မယ်။ပထမဆုံးပြည်ကြီးဩဇာနဲ့စာချင်ပါတယ်။အစ်ရွှေနိုင်ငံမှာစိုက်ပျိုးရေးပညာသင်ကြားဖို့ရောက်ရှိခဲ့ကြတဲ့မြန်မာနိုင်ငံသားတွေဟာလယ်ယာလုံသားတွေလိုပင်ပင်ပန်းပန်းလုပ်ကင်ခဲ့ကြရသလိုလိုအားနဲ့လိုအားကတွေခေါင်းပုံဖြတ်ခမ်းရတာတွေလည်းရှိပါတယ်။ဒါတပတ်သက်ပြီးအစ်ရွှေဘောစိုက်ပျိုးရေးတက်တက်တယောက်ခဲ့သူတွေကိုကိုခမောင်စိုးမင်းကမင်းများထားပါတယ
်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အစ်ရွှေနိုင်ငံကအကူအညီပေးနေတာဟာဟိုးအရင်ပါလီမန်ခေတ်မဆာလာမြန်မာဆိုရှယ်လစ်လမ်းစဉ်တပါတီအုပ်ချုပ်ခဲ့စဉ်ခေတ်တွေနဲ့စစ်အစိုးရအဆက်ဆက်တွေကတည်းကတိုင်ဖြစ်ပါတယ်အဲ့ဒီလိုအကူအညီပေးတဲ့အထက်မှာအစ္စရေးပညာရှင်တွေမြန်မာနိုင်ငံနဲ့အထီးလာရောက်ပြီးစိုက်ပျိုးမြေနဲ့မြေစည်းလွှာတွေစမ်းသပ်ပေးတာ၊သီးနှံအထွက်တိုးအောင်ဆောင်ရွက်ပေးတာနဲ့စိုက်ပျိုးရေးသင်တန်းသားတွေကိုသင်ကြားပို့ချတာတွေလည်းပါဝင်ပါတယ်အဲ့ဒီနောက်ပိုင်းမှာမြန်မာနိုင်ငံစိုက်ပျိုးရေးဝန်ကြီးဌာနနဲ့စိုက်ပျိုးရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကနေရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်ဝန်ထမ်းတွေကိုအစ္စရေးနိုင်ငံကစိုက်ပျိုးရေးသင်တန်းတွေမှာဆက်လက်ပညာသင်ကြားဖို့ခေါ်ယူခဲ့ကြပါတယ်ဒါပေမဲ့လည်းအဲ့ဒီသင်တန်းတွေဟာတကယ်တမ်းကျတော့အစ္စရေးကျောင်းသားတွေတက်ရောက်သင်ကြားနေတဲ့စိုက်ပျိုးရေးတက္ကသိုလ်တွေမဟုတ်ပဲနိုင်ငံတကာကျောင်းသားတွေအတွက်သီးသန့်သင်တန်းတွေဖြစ်နေပါတယ်တကယ်တမ်းစာသင်ခန်းမှာသင်ကြားရတာထက်ပုဂ္ဂလိကအလုပ်ရှင်တွေရဲ့စိုက်ပျိုးခင်းတွေမှာလောကစားလက္ခစားနဲ့အချိန်အများကြီးအလုပ်လုပ်ပေးခဲ့ရတယ်လို့အစ္စရေးနိုင်ငံကစိုက်ပျိုးရေးပညာသင်ကြားခဲ့သူတွေစီကတဆင့်သိရပါတယ်အဲ့ဒီအထက်က The Ramat Nagab International Training Center စိုက်ပျိုးရေးသင်တန်းကျောင်းတက်ရောက်ခဲ့သူတွေတဲကတူကသူ့ရဲ့ပြောကြားချက်အတန်ကိုအမည်မဖော်ဘဲအခုလိုအသုံးပြုခွင့်ပေးပါတယ်
အများဆုံးကစိုက်ပျိုးရေးနဲ့ရောက်လာကြတာဒီမှာပြန်တဲ့သူတချို့တဝက်တော့ရှိတယ်အများဆုံးကတော့ကြံခဲ့တဲ့လူတွေပေါ့တင်ပေါ်လာလေးရေးစားနဲ့ညာနေတယ်မှာအဓိကတော့ဘုဒ္ဓဝါလောက်သားရှာတာပေါ့ကွာအဓိကဒီအစ္စရေးရဲ့မြို့ဟာပေါ့ကွာအလုသမားကိုရှာတာအဓိကသူတို့ကတင်တန်းလို့ခေါ်တာပေါ့ကွာတင်တန်းသားလို့ခေါ်ပြီးတော့လူနိုင်ငံဘက်ကနေပညာသင်လို့ဖြစ်သွားတာပြီးတော့ဒီဘက်ရောက်ကြတော့အလုကပူလို့ရတော့သူတို့ရဲ့လူဝတ်ချက်တွေလည်းဖြည့်ပြီးတာပေါ့အဓိကတော့အလုတ်လုတာပုံများတယ်ဒီမှာအကြောင်းက 20% လောက်တက်ရပြီးတော့အလုတ်က 18% လောက်လောက်ရတာဒီအစ္စရိယတကယ်ရောက်တဲ့ခါကျတော့အဲ့လိုဖြစ်သွားတာအဲဒီမှာအကြောင်းတက်ရတာလဲကိုယ်လဲပိုက်ဆံပေးရတာတီးရဘူးအဲကိုအကြောင်းလာခအတွက်ဒီတင်တန်းအတွက်ကိုယ်လဲပိုက်ဆံရှာရတာတင်တန်းလဲတက်ရတယ်အဲ့ဒါတပြိုးတော့ကောင်းတာပေါ့အလုတ်ကတော့တော်တော်လောက်ရတယ်ဒီနေ့ဟို7နာရီ12နာရီလောက်လောက်ရတာအဲ့ဒါတပင်ပန်းတာပေါ့ ဖမ်းထဲရောက်တဲ့အခါကျတော့တကယ်အလုပ်သမားပဲ
အရင်ကဣဇွေးစိုက်ပျိုးရေးအပါအဝင်လုပ်ငန်းတော်တော်များများမှာအခုအကြီးအကျယ်ဆက်ဖြစ်နေတဲ့ဂါဇာဒေသနဲ့ဂျော်ဒန်မြစ်အနောက်ဘက်ကဒေသရှိပါလက်စတိုင်းတွေကအလုပ်သမားအနေနဲ့ဝင်ရောက်အလုပ်လုပ်ခဲ့ကြရတာပါအဲ့ဒီအတွက်ပါလက်စတိုင်းလူသားတွေကိုဣဇွေးအစိုးရကလုံခြုံရေးအရာအမြဲသတိရှိရှိစောင့်ကြည့်နေကြပါတယ်အဲ့ဒီလိုအခြေအနေတွေကိုအစားထိုးတဲ့အနေနဲ့ရံဘက်မဟုတ်တဲ့မိဖက်နိုင်ငံတွေကနေစိုက်ပျိုးရေးသင်တန်းသားတွေကိုခေါ်ယူလို့ရှိပါတယ်။အဲ့ဒီအထက်မှာထိုင်း၊နီပေါ၊ဗီယက်နမ်နဲ့ဇမ်ဘီယာနိုင်ငံတွေနဲ့အတူမြန်မာနိုင်ငံကရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်းတွေလည်းပညာသင်အနေနဲ့လာရောက်ကြပါတယ်။ဒါပေမဲ့တကယ်တမ်းကျတော့ထင်သလိုမဟုတ်ပါဘူးလို့အဆိုပါစိုက်ပျိုးရေးသင်တန်းကျောင်းတက်ရောက်ခဲ့သူကပဲပြောပါတယ်။
အစုံ family ဆိုလို့ရှိရင်မနေ့6နာရီနေ့စနစ်တီကိုလောက်တာလောက်ပြီးတော့ညနေ2နာရီနေ့ပြန်စားတာ6နာရီပြီးသမင်းစားအဲ့ဒီသမင်းစားပြီးလို့ရှိရင်9နာရီပြန်ဝင်ပြီးတော့တနေ့ကို14နာရီ15နာရီလောက်လောက်တဲ့လူမြန်မာတွေနဲ့ပါတယ်မြန်မာတွေအများဆုံးရှိတဲ့ farm ကအဲ့ဒါ FR ကလူဆောင်တယ်ထိုင်းလည်းရှိတယ်နေပါလ်လည်းရှိတယ်ဇမ်ဘီယာတွေလည်းရှိတယ်လုံးဝကျောင်းမတက်လို့ဆိုရင်ကွာတနေ့လာညနေတနေ့ကနွယ်ထိပဲ9ရက်လုံးလုံးတပတ်လုံးလုံးရတယ်ကျွန်တော်တို့ကျောင်းသွားပြီးပြန်လာလို့ရှိတော့မတက်အလုပ်ဆင်းခိုင်းတယ်ပေါ့ကျွန်တော်အမြင်ပြောလို့ရှိတော့သူတို့ဒီနိုင်ငံရဲ့သူတို့ရဲ့လုပ်သားဖြစ်စီမှုပေါ့ကွာတင်တန်းကိုအမေခံပြီးတော့လုပ်သားရှာတာပေါ့တို့နိုင်ငံကမြင်တော့အစ္စရေးကိုပညာသွားတင်တယ်ပေါ့ဒါပေမဲ့ဒီနိုင်ငံကသူတို့ရဲ့မြန်မာဆိုလို့ရှိရင်လောက်သားရှာပွေတာပဲသူတို့နိုင်ငံတော့လောက်သားရအောင်လှုပ်လိုက်တဲ့ပုံစံပါပဲအဓိကတော့ပြီးတော့အဲ့ဒီဖမ်းမှာလုပ်တဲ့ပိုက်ဆံကကတော်လေးကိုနည်းတယ်အချိန်ပူကြီးလဲဘာမှလည်းမရဘူးရှင်းလိုက်ဆိုလို့ရှိရင်အချိန်ပူကြီးရမှာကိုကျွန်တော်ဆက်တနာလောက်လုပ်တယ်တချို့လူတွေကြတော့တော်တော်သနာဖို့ကောင်းတယ်ဖမ်းတဲ့မှာမလို့နေသားဘူးတော့အမင်းနေမှာတက်ရတာလေအဲ့မှာဘောရီလဲကြတာတော့ရှိတယ်တချို့လူတွေသကောင်းမှုပြီးတော့
အဲ့ဒီလိုစိုက်ပျိုးကင်းတွေမှာဣသရေလစိုက်ပျိုးရေးတက္ကသိုလ်ကျောင်းသားတွေလည်းလက်တွေ့ကွင်းဆင်းကြတာရှိပေမဲ့မြန်မာအပါအဝင်နိုင်ငံတကာကလာတဲ့သင်တန်းသားတွေလိုနာယီအမြောက်အများလုံးကင်ကြတာမဟုတ်ဘူးလို့သိရပါတယ်ဒါနဲ့ပတ်သက်ပြီးလဲ The Ramak Nagap International Training Center စိုက်ပျိုးရေးသင်တန်းကျောင်းတက်ရောက်ခဲ့သူကပဲအခုလိုပြောပြပါတယ
်ဣသရေလကျောင်းသားတွေနဲ့မတူဘူးသူတို့ကကြတော့သူတို့ကျောင်းကားနဲ့ရောက်လာပြီးတော့သူတို့ကတနာရီတနာရီလောက်ပေါ့အဲလာဆင်းပြီးတော့အဲကျောင်းကားနဲ့ပြန်ထွက်သွားတာလို့ရှိတယ်ဣသရေလကျောင်းသားတွေ
ဣသရေလမှာစိုက်ပျိုးရေးသင်တန်းကျောင်းဆိုပြီးစိုက်ပျိုးရေးအလုပ်ကျန်းလုပ်သားတွေလို့လောက်ကင်ခဲ့ကြရတဲ့မြန်မာနိုင်ငံသားစိုက်ပျိုးရေးဘွဲ့ရကျောင်းသားတွေဟာသူတို့အထက်ကအလုပ်ကိုခေါင်းဆောင်လုပ်သူတွေကတော့ထိုင်းလူမျိုးတွေဖြစ်တယ်လို့ဆိုပါတယ်အဲ့ဒီထိုင်းလူမျိုးတွေဟာစိုက်ပျိုးရေးပညာအတွက်ဣသရေလကိုလာခဲ့တာမဟုတ်ဘဲစိုက်ပျိုးရေးလုပ်သားအနေနဲ့လာရောက်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်သူတို့ဟာဣသရေလစိုက်ပျိုးရေးလုပ်ငန်းရှင်တွေရဲ့လူယုံဖြစ်ကြပါတယ်။အဲ့ဒီအတွက်ထိုင်းအလုပ်သမားတွေကဣသရေလလုပ်ငန်းရှင်တစ်ထည့်အစားမြန်မာအပါအဝင်ပြည်ပကစိုက်ပျိုးရေးကျောင်းသားတွေကိုခိုင်းစေခဲ့တယ်လို့လည်းသူကပြောပါတယ်။
အေးပန်းတဲ့မှာဒီတတိယတော့တပတ်တစ်ခါလောက်လာတယ်။ကျန်တဲ့နေရာမှာတော့ထိုင်းလူသားတွေကသူတို့အုပ်ချုပ်တာများတယ်ပေါ့ကွာ။ထိုင်းတွေများတယ်ဒီမှာထိုင်းလူသားတွေများတယ်။သူတို့ကထိုင်းတွေခံတာကောင်းဆောင်ခံတာ။ဖမ်းမှာဆိုလို့ရှိရင်ထိုင်းကောင်းဆောင်ရဲ့ပြောတယ်လို့လို့ရတာ။သူတို့လို့တဲ့လဝါခါတွေရရင်လည်းအဲထိုင်းကထိုင်းဆရာနေပြန်ရတာအဲလိုမျိုး။သူစကားသိမ့်မပြောဘူးထိုင်းတွေနဲ့ကင်ကင်ပဲနေ။ထိုင်းတွေကြတော့သူတို့ကအလုံးသမားပဲခေါ်တာ။ပညာတတ်မဟုတ်ဘူးကွာ။ကျောင်းပြီးတွေမဟုတ်ဘူး။တော့နိုင်ငံကနေထိုင်းကိုအလုပ်သွားလုပ်တယ်လို့ထိုင်းတွေကလည်းဒီမှာဒီနိုင်ငံမှာအလုပ်သွားလုပ်တာအဲ့လိုမျိုး
မြန်မာနိုင်ငံကနေဣသရေလကိုလာရောက်ခဲ့ကြသူတွေထဲမှာစိုက်ပျိုးရေးသင်တန်းကိုတက်ရောက်ကြသူတွေကအများဆုံးဖြစ်ပါတယ်။တခြားဂျူးကျမ်းစာသင်တန်းတက်ရောက်ခဲ့ကြတဲ့ကချင်နဲ့ချင်းခရစ်ယာန်ဘာသာဝင်တွေလည်းအနည်းငယ်ရှိကြပါတယ်။မြန်မာပြည်မှာတော့ကဣသရေလကိုရောက်ရင်သင်ကြားကြရမယ့်စိုက်ပျိုးရေးပညာမျှော်လင့်ချက်ဟာလက်တွေ့နဲ့တခြားစီဖြစ်နေတဲ့အတွက်အများစုကစိတ်တက်ကြတာတွေရှိခဲ့ကြတယ်လို့လဲဆိုပါတယ်
အစားတော့ကတော့ငြီးကြတာပေါ့အနောက်ပိုင်းကျတော့အသားကြကုန်ကြပြီဒီမှာလာတဲ့လူတွေကအပေါင်းတရတဲ့လူတွေအများဆုံးပဲဖမ်းထဲမှာလုံးလုံးနိုင်ဖို့အတွက်ပေါ်ကလည်းပူအထဲကလည်းပူဆိုတော့တော်တော်လေးကိုခက်ခဲအခက်ခဲတွေ့ရတာပေါ့အလုပ်စားလုပ်တော့ကဆိုလို့ရှိရင်ဒီမှာဆိုလို့ရှိရင်အပူဆုံးချိန်လေးမိသားအားလည်းရှိတနေ့ကို7နာရီလောက်လုံးပြီတော်တော်လေးကိုပြန်ပန်းခဲရတာပေါ့တချို့လူတွေနိုင်ငံချင်းတွေရောက်ပြီးသားလူတွေမေးကြတာလေတော်တော်ကတော့တော်လို့ရှိရင်တော့နောင်တမရတဲ့တော့အဲ့လိုပြောကြတာဒီလိုမှဒီလိုရှင်မလာပါဘူးဆိုတဲ့လူတွေရောတချို့တလေတော့ရှိတယ်။လုံသားလူဆက်ဆံခံရတာပေါ့ကွာ။တခြားစီပဲအဲ့ဒါတော့
အစ္စရေးနိုင်ငံဟာတဲကန်နေရာထဲမှာမြေကိုပြောင်းလဲပြင်ဆင်ပြီးစိုက်ပျိုးရေးကိုဖြစ်ထွန်းအောင်မြင်အောင်စိုက်ပျိုးနိုင်တယ်လို့အစ္စရေးကိုမလာခင်တုန်းကရေစင်းစိုက်ပျိုးရေးတက္ကသိုလ်ဘွဲ့ရကျောင်းသားတွေကနားလည်ခဲ့ကြပါတယ်ဒါပေမဲ့သူတို့ကိုသင်တန်းကျောင်းမှာတပတ်တည့်ရသင်တန်းပေးတာကတော့အဓိကအပူအေးမြတ်အောင်ထိန်းထားနိုင်တဲ့သဘာဝနေအောင်ကြီးရမိုးလုံလေးလုံးအဆောက်အုံ green house ထဲမှာ floating hydroponic vegetable cultivation ခေါ်ရေကြီးမပါပဲရေထဲမှာဟင်းသီးဟင်းရွက်တွေကိုစိုက်ပျိုးတဲ့နည်းလမ်းပဲဖြစ်ပါတယ်ဒါတွေဟာတကယ်တမ်းကျတော့စိုက်ပျိုးမြေရှားပါတဲ့အစ္စရေးနိုင်ငံအနေနဲ့ကိုက်ညီပေမဲ့စိုက်ပျိုးမြေရှိတဲ့မြန်မာနိုင်ငံနဲ့တော့ကိုက်ညီခြင်းမရှိဘူးလို့လည်းရောက်ရှိလာကြတဲ့မြန်မာနိုင်ငံသားစိုက်ပျိုးရေးသင်တန်းသားတွေကရှုမြင်ကြပါတယ
်ဒီမှာအစ္စရေးမှာလုပ်နေတဲ့ပုံစံတိုင်းလုပ်ဖို့ကြတော့အစတော့တော့နိုင်ငံမှာအဆင်မပြေတော့ဘူးအများဆုံးကတော့အဲ့လောက်ကြီးမဆက်ဖို့ကွာတပတ်လုံးမှာတရက်ပဲကြောင်းတက်ရတာကွာအလုံးလုံးတာပုံများတယ်ဒီမှာစာတင်တာကြတော့နည်းနည်းပေါ့တပတ်မှာတစ်ခါပဲတင်ရတာ
အခုကအစ္စရေးနိုင်ငံမှာစိုက်ပျိုးရေးသင်တန်းကျောင်းသားအများစုအပါအဝင်မြန်မာနိုင်ငံသား300ကျော်ရှိကြပါတယ်သူတို့ဟာမြန်မာနိုင်ငံကရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်ဘွဲ့ရအများစုဖြစ်ကြပါတယ်သူတို့ဟာအစ္စရေးနိုင်ငံကတနှစ်နီးပါးကာလသတ်မှတ်ထားတဲ့စိုက်ပျိုးရေးသင်တန်းတက်ရောက်ခဲ့စဉ်မှာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွေ့ကန့်ကွက်ဆန္ဒပြပွဲတွေကိုနိုင်ငံတကာရောက်မြန်မာတွေနဲ့ချိတ်ဆက်လုပ်ကင်ခဲ့ကြပါတယ်အဲ့ဒီနောက်သူတို့တဲကအများစုဟာစိုက်ပျိုးရေးသင်တန်းပြီးစီးတဲ့အခါမှာမြန်မာနိုင်ငံကိုမပြန်ကြတော့ဘဲအဲ့ဒီမှာပဲနိုင်ငံရေးခိုလုံတဲ့ပုံစံမျိုးနဲ့မျိုးပြတွေမှာရရအလုပ်တွေကိုလုပ်ကင်နေထိုင်ကြပါတယ်အစ္စရေးလူခွင့်ရေးရှိနေတွေကလည်းအကူအညီပေးပြီးလူဝင်မှုကြီးကြပ်ရေးအင်မီဂရေးရှင်းရဲ့ယာယီနေထိုင်ခွင့်ဗီဇာရထားကြပါတယ်6လဒါမှမဟုတ်4လပြည့်ရင်ယာယီဗီဇာကိုထပ်မံတက်တန်းတူလို့အဲ့ဒီလိုနဲ့နေထိုင်ကြတာဖြစ်ပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကနေစိုက်ပျိုးရေးသင်တန်းသားတွေမပို့ကြသလိုအစ္စရေးအစိုးရကလည်းခေါ်ယူခြင်းမရှိကြတဲ့အတွေ့သူတို့ဟာနောက်ဆုံးအထုပ်လိုဖြစ်နေကြပါတယ်ခင်ဗျာ
ဥမာဆိုမီရဲ့မြေကြီးရောစာအစီအစဉ်ဖြစ်ပါတယ်။အမေရိကန်နိုင်ငံရေးကိုမကြည့်မီမှာယူကရိန်းမြန်မာနိုင်ငံချဲ့အခြေအနေတွေကိုကြည့်ကြရအောင်ပါ။တရုတ်နိုင်ငံဟာရုရှားနိုင်ငံကိုယူကရိန်းကျူးကျော်စစ်အတွက်နောက်ကနေပံ့ပိုးပေးနေတာလည်းရှိတယ်လို့အမေရိကန်နိုင်ငံနဲ့အနောက်နိုင်ငံတွေကဗေဖန်ပြောဆိုခဲ့ကြတာလည်းရှိပါတယ်။အလားတူပဲမြန်မာပြည်တွင်းစစ်မှာတရုတ်နိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်နေတဲ့ခြေရာလက်ရာတွေကိုလည်းမီဒီယာတွေမှာရေးသားနေကြတာတွေကိုတွေ့ရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကတီကျိအောင်ထိမ့်သိမ့်သွားတာကိုတရုတ်ကလိုလားတယ်လို့မြန်မာအရေးသုံးသပ်တဲ့သူဒေါက်တာထွန်းအောင်ရွှေကတော့ပြောပါတယ်မြန်မာအရေးနဲ့တရုတ်ပါဝင်ပတ်သက်မှုအခြေအနေကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်ကနေဟောင်းစာကအခုလိုတင်ဆက်ထားပါတယ်
တရုတ်နိုင်ငံလည်းအခုကျွန်တော်တို့ပြည်တွင်းရေးမှာတိတိတသားကြီးကိုဝင်ပါလာတဲ့အနေအထားတွေမြင်နေရပြီဆိုတော့သူတို့ရဲ့အမေရိကန်နဲ့တရုတ်ကတော့အမြဲတမ်းကတော့ဟို check and balance လုပ်နေကြတယ်ကဘာကြီးကတော့ balance တစ်ခုကိုမှအမြဲတမ်းထိန်းထားကြတာဆိုတော့ဟိုဘယ်လိုဖြစ်လာမလဲဆိုတာတော့နည်းနည်းတော့စောင့်ကြည့်ဘူးလို့တော့စောင့်ကြည့်ဖို့တော့လိုမယ်ထင်တယ်
ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဟာအမေရိကန်နဲ့အနောက်ဥရောပနိုင်ငံတွေရဲ့အကူအညီတွေကြောင့်တမရပူတင်မှန်းရတဲ့စစ်ပွဲဟာကြာရှည်လာနေပါတယ်။ရုရှားယူကရိန်းစစ်ပွဲဆုံးသက်ဟာအမေရိကန်ရွေးကောက်ပွဲရက်လက်ပေါ်မူတည်နိုင်လားဆိုတဲ့အကြောင်းနိုင်ငံရေးလှစ်လာသုံးသက်သူဒေါက်တာထွန်းအောင်ရွှေပြောဆိုထားတာကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အပတ်စဉ်ကဏ္ဍမှာပထမပိုင်းအနေနဲ့တင်ဆက်ပေးထားခဲ့ပြီးဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်နိုင်ငံရဲ့မြန်မာအရေးပေါ်လွှမ်းမိုးမှုနဲ့လူဦးတော်ရဲ့လက်ရှိအခြေအနေတွေကိုပြောပြထားတာကိုဒုတိယပိုင်းအနေနဲ့ဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်
။ဒေါ်လာကြီးအောင်မြင်ပြီးတော့မှစစ်တပ်ကြဆုံးသွားတာကိုသူမလို့ရှင်ဘူး။အဲအဲ့ဒါတော့ဟိုပါဘောနော်အဲ့ဒီနှစ်ခုကတွဲနေတာပေါ့။အဲတတိယဖြစ်တဲ့ဒီဟိုပါဘောဟိုမြန်မာပြည်ရဲ့ conflict ပြီးဆုံးသွားမှာကိုစိုးရင်လူလာတော့အဲ့ဒါတော့မဟုတ်လောက်ဘူး။ဘာလို့လဲဆိုတော့မြန်မာပြည် conflict ဖြစ်နေတာကသူဩဇာရှိဖို့အတွက်ဟိုအကြောင်းတရားတစ်ခုဖြစ်နေတာပေါ့ဆိုတော့တရုတ်ရဲ့အနေအထားကမြန်မာပြည်မှာဘယ်သူပဲအုပ်ချုပ်သူရဲ့ဩဇာနာသူဩဇာလွှမ်းကျင်တယ်ပေါ့ဗျာသူဩဇာလွှမ်းကျင်တယ်ဒါကသူရဲ့ဟို primary ပဲ objective ပဲဒီလိုဩဇာလွှမ်းကျင်တာကလည်းသူမြန်မာပြည်ပေါ်မှာရှိတဲ့သူရဲ့ geopolitical interest တွေရှိတဲ့ economic interest တွေရှိတဲ့ security interest တွေရှိတဲ့တရုတ်ရဲ့တရုတ်နိုင်ငံရဲ့ပတ်စာလေဒီဟိုပါပေါ့နော်ဟိုအင်းကြီးနိုင်ငံကြီးကြည်လိုက်ရင်လည်း အကုန်လုံးက authoritarian regime များတယ်ပေါ့နော်များတယ်ဒါပေမဲ့ကဲဤတာမြန်မာကသာ democratic regime ဖြစ်လာခဲ့လို့နော်ဒီ democracy အောင်မြင်မှုကလည်းတရုတ်လူထုကိုတော်တော်ကြီးကို inspire ဖြစ်လာခဲ့ဒါသူ့အတွက်ဟိုချင်းချောက်မှုအကြီးလို့သူတို့မှတ်ယူမှာပေါ့နော်နောက်တစ်ခုကလည်းမြန်မာကစောစောက geopolitical interest ရတရုတ်နိုင်ငံအတွက်ဒီဘင်္ဂလားဒီ India Ocean ကို access လုပ်ဖို့ကမြန်မာတစ်ခုပဲရှိတာပေါ့နော်မမတခုပဲရှိတယ်နောက်တစ်ခုကအခုတရုတ်ကလည်း Blue Navy ကိုသူတိစောက်နေတယ်နော်တကယ် India Ocean မှာလည်းသူကတိတိကျကျကိုဟို position ကောင်းကောင်းယူထားနိုင်မှုလဲစ조사နေတာပေါ့နော်ဒါကတော့အဲ့လိုစ조사တဲ့အခါမှာမြန်မာပြည်ကတိတ်အချက်ချာကျနေတဲ့ခါကျတော့ဟိုမြန်မာအစိုးရဘုံမှာဘယ်သူပဲအုပ်ချုပ်ချုပ်သူပြောလို့ပြီးတယ်ဆိုတဲ့အစိုးရမျိုးသူမြင်နေတာပေါ့ဗျာအဲ့လိုအစိုးရမျိုးကလည်းတေချာပေါက်ကတော့ဒီမရောက်နိုင်လို့စစ်အာဏာရှင်မှသူနဲ့ကြိုက်မှာပေါ့အပေးယူတွေကြိုက်မှာပေါ့နော်ဆိုတော့အခုဆိုရင်လည်းဒါစတော်လန်ကြီးကိုအားပေးတယောက်ယောက်ရှိခဲ့ပြီးတော့အခုကြတော့မှပရက်ရှာတွေတွန်းပေးတယ်ပေါ့နော်ကျွန်တော်ကအဲ့ဒီဟာကဒီလာရှိုးကအရှိမောက်တိုင်းစစ်ဌာနချုပ်ကြာသွားတာကထရီဂါလို့ကျွန်တော်ထင်တယ်စောစောပိုင်းမှာတော်လန်ကြီးကိုအားပေးသလိုလိုနဲ့ဟိုဝါဒါဒါလုပ်နေတာကတစ်ချက်ပဲဗျအဲ့ဒါပါလဲဆိုတော့တော်လိုင်းကြီးကိုအားမပေးဘူးနော်စစ်တပ်ဘက်ကနေဒီနေ့ရက်လိုမျိုးဒေးဝန်းနဲ့ရတာရက်ရင်မြန်မာလူတို့ကသူ့ကိုအယိုးတရားကိုမုံတီးပြီးသားဖြစ်သွားမှာဒါတို့သူနားလေတယ်နားလေတော့မြန်မာလူတို့အမုံနဲ့သူမခံချင်ဘူးဘောင်းလေဒါကသူ့ရဲ့ long term interest ကိုတေချာပေါက်ချင်းချောက်မဲ့ဟာလေအများကြီးထိခိုက်သွားမှာဒါပေမဲ့အဲ့ဒါကြောင့်မလို့သူကဟိုဘလူးခေါမလဲတတိထားပြီးတော့မှစစ်တပ်ကို engage လုပ်တာပေါ့ဗျာနော်ဒါပေမဲ့စိတ်ထဲမှာတော့စစ်တပ်ကိုနိုင်စေချင်တယ်စစ်တပ်ကဒီဟာကို normal situation ကိုပြန်ထိန်းသွားတာမျိုးသူလိုလားတယ်ဒါကသူ့အတွက်အကျိုးရှိဆုံး situation ကိုနော် scenario ဆိုတော့သို့တော်လည်းသူမြန်မာလူလူကိုကြည့်ပြီးတော့သူ balance လုပ်ပြီးတော့စစ်တပ်ကိုဆက်ဆံနေတယ်ဒါပေမဲ့ဒီရှေ့မြောက်တိုင်းကြာသွားတဲ့အခါမှာဟာငါမဖြစ်တော့ဘူးနော်စစ်တပ်ကဒီတိုင်းဆိုရင်သွားတော့မှာအဲ့တော့ငါတို့စစ်တပ်ဘက်ကတော့ပြည်ပြည်စလာရရတော့မယ်ဆိုတော့ဒီဟိုအနေထားကအဲ့ဒီမှာသူတို့ position change ကိုချင်းရတော့မယ်ပြည်ပြည်စလာရရတော့မယ်ဆိုတော့အနေထားကဒီရှေ့မြောက်တိုင်းစစ်ထာနာချုပ်ကြာသွားတဲ့ပုံမှာသူတို့ဟို position အတိအကျကြာကြာပြောင်းလိုက်ပုံရတယ်ဒါကြောင့်တကယ်ပြောင်းကြကြပဲမြန်မာပြည်လာတဲ့အခုလေရတပ်ဖွဲ့အတွက်ငွေပေးတယ်ဟာလားစစ်တပ်ကိုလည်းဗန္ဒာကြီးကထောက်ပံ့မယ်လို့ဆိုတဲ့အတန်းကြီးရတယ် drone နဲ့ပတ်သက်တဲ့နည်းပညာတွေလည်းပေးတယ်တရုတ် company တွေကိုလည်းမြန်မာပြည်ရဲ့ဒီလား training လုပ်ခွင့်နေပြီးတယ်စသဖြင့်ပေါ့တိတိကျကျအပြောင်းလဲကြီးอ่ะအဲ့ဒီလာရှိုးကြပြီးတဲ့နောက်မှာမြင်လာတယ်အဲ့ဒါကတော့ငါတို့ဘယ်နည်းနဲ့မဆိုဒီစစ်တပ်ကိုတော့ safe လုပ်မှဖြစ်မယ်ဆိုတော့ decision ပေါ့ဗျာ main online ကိုကြိုက်ချင်းမကြိုက်ချင်းอ่ะတပါတာပေါ့เนาะစစ်တပ်ဆိုတဲ့ institution ကမြန်မာပြည်မှာအာဏာကိုထိန်းထားနိုင်မှသူတို့ရဲ့ national interest ကိုအကျိုးပြုမယ်ဆိုတော့စဉ်းစားချက်ပေါ်မှာအခြေခံပုံရပါတယ်
ဒေါက်တာသောအရွှေရဲ့မြမအရေးပြောင်းလဲတွေကြောင့်တုံသက်ချက်ဒုတိယပိုင်းပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာဘလို့ကြောင်းရတွေပါဝင်မလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။ခေါင်းစာပြောပြခဲ့တာပါ။ကဘာတလော့ခီးမသွားမီပါ။အမေရိကန်နိုင်ငံရေးကိုကြည့်ကြအောင်ပါ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တလားလောက်လို့မှာပဲဒီမိုကရက်သမ္မတလောက်ကမ်လာဟဲရစ်စ်နဲ့ရီပပ်ဘလစ်ကန်သမ္မတလောက်ဒေါ်နယ်ထရမ့်တို့ဟာအကြိုက်နဲ့ဆက်လက်မဲဆွယ်နေကြပါတယ်။မဲဘသူပေးမယ်မဆုံးဖြတ်တိုင်းသူတွေနေထိုင်ကြရာအထူးကကြားတဲ့ပြည်နယ်တွေမှာလိုက်လံစီးရုံနေကြတာပါ VOA သတင်းတော် Veronica Belderus Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါဗျာ
Republican သမ္မတ Donald Trump မှာစနေနေ့ကသူ့ကိုထောက်ခံသူတွေနဲ့ Pennsylvania ပြည်နယ် Butler မြို့မှာတွေ့ဆုံခဲ့ပါတယ်။ဇူလိုင်လတုန်းက Butler မှာမဲဆွယ်စည်းရုံးနေတော့တနတ်သမားကလှုပ်ကြံပစ်ခတ်တာကြောင့်နေရွက်ကိုကြီးစံထိမှန်ခဲ့ပါတယ်။ Florida မှာဒုတိယအကြိမ်မြောက်လှုပ်ကြံမှုကြံစည်သူကိုတော့လုံခြုံရေးတွေကအချိန်မီဖမ်းဆီးမိပါတယ်။နှစ်ကြိမ်မြောက်အခုလိုလှုပ်ကြံခံရတာကနေရွေးကောက်ပွဲမှာအနိုင်ရအောင်ပိုကြိုးစားအထောက်ဖို့တွန်းအားဖြစ်စေတယ်လို့ Trump ကပြောပါတယ်။
Over the past 8 years those
ငွေရရှိနေကာလမှာကုလအောင်မြင်မှုကိုတားဆီးလိုသူတွေကအသေးဖြတ်ခဲ့တယ်လို့စွဲချက်တွေလည်းတင်ရွေးကောက်ပွဲဝင်မရအောင်လည်းအားထုတ်ခဲ့ကြပါလေသူတို့ကတတ်ဖို့ကြိုးစားခဲ့သလားဆိုတာကတော့ဘယ်သူမှမသိနိုင်ပါဘူ
း Donald Trump အပြင်တားပစ်သူ Eric Trump ကလည်းအခုလိုဆွဆွဲပြောဆိုရတဲ့အလွတ်တော်ဥက္ကဋ္ဌ Mike Johnson အနေနဲ့ထင်မြင်ချက်ပေးဖို့တောင်းခံရမှာ
I don't think they're saying that
Democratic Party ကလှုပ်ကြံမှုစ조사ရဲဆိုတာမျိုးပြောတယ်လို့မထင်ပါဘူးပြင်းပြင်းထန်ထန်ပြောဆိုကြတာတွေကိုရှော့ဖို့အလုံးပြောနေကြသလိုမျိုးပြောလိုက်တယ်လို့ပဲထင်ပါတယ
် Democrat သမ္မတလောင်း Kamala Harris လဲဒုသမ္မတတာဝန်နဲ့မဲဆွယ်စည်းရုံးရေးခီးစဉ်တွေကြားချိန်ငွေရှာညှိဆောင်ရွက်နေရပါတယ်စနေနေ့က Helene Hurricane Monitor မြောက် Carolina ပြည်နယ်ကိုတွားရောက်ခဲ့ပြီးအစိုးရအနေနဲ့အပြည့်အဝထောက်ခံပေးသွားမယ်အကြောင်းဒေတာကန်တွေကိုဂရုပြုပြောကြားခဲ့ပါတယ်တောက်ကြနေတုန်းကတော့ရွေးကောက်ပွဲလာလာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် This is going to be a ဒီရွေးကောက်ပွဲပြီးဆုံးတဲ့အထိအလွန်အလွန်အကျိတ်နဲ့ရှင်ပြန်ရပါလိမ့်မယ်
နိုဝင်ဘာမှာချိန်ပါမယ့်ရွေးကောက်ပွဲမှာဒီမိုကရက်တွေအနေနဲ့အနိုင်ရနိုင်မဲ့အလားအလာနဲ့ပတ်သက်ပြီးထိပ်တန်းဒီမိုကရက်တူကအခုလိုမှတ်ချက်ပေးပါတယ
် I think she can win overwhelmingly you know given how divided the country is
အဓိကကျတဲ့ပြည်နယ်တွေမှာမဲ8000တသိန်းလောက်နဲ့နိုင်နိုင်ပါတယ်ကိုတုံးကစိတ်ဝင်စားလို့မရှိတဲ့လူငယ်တွေဟာအခုအခါပိုပြီးတက်တက်ကြွကြွစေတနာဝန်ထမ်းပါဝင်လာကြပါတယ်အနိုင်ရမယ်လို့သေချာပေါက်ခံယူထားပေမဲ့လည်းမဲကမတိတ်မရိတ်နဲ့ထိတ်လန့်စရာပ
ါဒုသမရဟဲရစ်ဟာဒီသတင်းပတ်အတွင်းမီဒီယာစကားဝိုင်းတွေမှာပါဝင်ဆွေးနွေးဖို့ရှိတယ်လို့မဲဆွေစီယုံရေးအဖွဲ့ကထုတ်ပြန်ထားပါတယ်ကြာသာရင်းနဲ့ကြာရင်နီဗာရာနဲ့တောက်ကြာနေ့မှာအရီဇိုနာပြည်နယ်တွေကိုလည်းတွားရောက်မဲဆွေမှာဝါထရမ့်ကတော့ဗိုလ်တော်ဦးနဲ့မှာပန်ဆယ်ဗေးနီးယားပြည်နယ်ကစကရန်တန်နဲ့ဘရီဒင်းမြို့တွေကိုတွားရောက်မှာပါခင်ဗျာ
အခုတော့ကမ္ဘာတစ်လောက်ခီးတော့ကြအောင်ပါအာဒိတ်ဆာဝိုင်းနဲ့ Greenland ဒေသမှာ Eskimo လို့သိကြတဲ့ Inuit တိုင်းရင်းသားတွေကသူတို့ရဲ့ရိုးရာဆေးမြင်တက်တူးတွေကိုပြန်လည်ဖော်ထုတ်နေကြပါတယ်။ကိုလိုနီခေတ်ကပျောက်ကွယ်မှုဖြစ်ခဲ့တဲ့ရိုးရာတက်တူးလက်ရာတွေကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လောက်ခီးသွားစီစဉ်ကနေတွားပြီးလေ့လာကြရအောင်ပါ
ရာအတ္လန်တစ်သမုဒ္ဒရာတွေက Greenland ဒေသဟာဒိန်းမတ်နိုင်ငံထဲမှာပါပေမဲ့အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသတစ်ခုဖြစ်ပါတယ်။1922ခုနှစ်ကစလို့နှစ်ပေါင်း200ကျော်ဒိန်းမတ်နိုင်ငံရဲ့ကိုလိုနီလက်အောက်ရောက်ခဲ့ပြီး1953ခုနှစ်မှာကိုလိုနီလက်အောက်ကနေလွတ်မြောက်ပါတယ်။အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ကိုတော့2009ခုနှစ်ကမှရရှိခဲ့တာပါ။ကမ္ဘာမှာအကြီးဆုံးကျွန်းလို့သတ်မှတ်ခံရတဲ့ Greenland မှာလူဦးရေ 5,000 ခွဲထက်မနည်းရှိတာမှအများစုက Eskimo လို့မြန်မာတွေသိကြတဲ့ Inuit တိုင်းရင်းသားတွေဖြစ်ပါတယ်။ Colony ခေတ်လွန်မှာဌာနေ Inuit တိုင်းရင်းသားအမျိုးသမီးတွေကဆေးပြန်တက်တူးထိုးတဲ့ရင်ကျေးမှုအလေးအထကိုပြန်လည်ဖော်ထုတ်လာကြပါတယ်။ Greenland ဒေသက Inuit တိုင်းရင်းသားတွေကြားမှာဆေးပြန်တက်တူးကိုအဓိကအမျိုးသမီးတွေထိုးကြပါတယ်။ကိုလိုနီအုပ်ချုပ်မှုအောက်မှာတော့ရိုးရာတက်တူးကိုပိတ်ပင်တားဆီးမခံခဲ့ရပေမဲ့ပျောက်ကွယ်လူဖြစ်ခဲ့ပါတယ်။မျိုးဆက်ပေါင်းများစွာတက်တူးထိုးတဲ့အလေးအထပျောက်သွားခဲ့ပေမဲ့အခုတော့အင်းနွေအမျိုးသမီးတွေတက်တူးပြန်ထိုးနေကြပါတယ်။အင်းနွေတက်တူးအမှုပညာကိုဒေတာအခေါ်ဂျူနီလို့ပြောပါတယ်
။ Je fais le sel de ma frigorne offer
အင်းနွေတက်တူးထိုးရတဲ့အတွက်သိကိုလွတ်လပ်သွားတယ်လို့ကျွန်မခံစားရပါတယ်။ကိုအိမ်ကိုပြန်ရောက်သွားတဲ့ခံစားမှုမျိုးဖြစ်ပါတယ်
။သူ့ရဲ့နှစ်ဖူးပေါ်မှာအင်းနွေရိုးရာတက်တူးကိုလွန်ခဲ့တဲ့ခုနှစ်နှစ်ကထိုးခဲ့ပြီးချိန်မှာ Greenland ဒေသရင်ကျေးမှုနဲ့အသက်တစ်ဖန်ပြန်လည်မွေးဖွားလာတယ်လို့ခံစားရတယ်လို့ပြောပါတယ်။မျက်နှာပေါ်မှာခုလိုတက်တူးထိုးတာကိုမကြိုက်တဲ့ပုံစံအခြေတွေကိုလည်းသူခံခဲ့ရပေမဲ့လက်တွေလက်ချောင်းတွေမှာပါရိုးရာတက်တူးတွေကိုထပ်ထိုးထားပါသေးတယ်။Greenland မှာ Inuit တိုင်းရင်းသားတွေကဆေးမြင်တက်တူးကို15ရာစုလောက်ထဲကထိုးလာခဲ့ကြတယ်ဆိုတဲ့မှတ်တမ်းတွေရှိပါတယ်။1982ခုနှစ်တုန်းကရှေးဟောင်းရုပ်အလောင်း8လောင်းကိုတွေ့ရှိခဲ့တာမှအဲ့ဒီထက်ကအမျိုးသမီး9ယောက်လုံးရဲ့မျက်နှာတွေပေါ်မှာဆေးမြင်တက်တူးတွေကိုတွေ့ရပါတယ်။အာတိတ်ဆက်ဝိုင်းဒေသရဲ့အေဂျင့်6တွေ့တဲ့ရာသီဥတုကြောင့်နှစ်ပေါင်းများနဲ့ချီကြားနေတဲ့အလောင်းတွေပုံမပြတ်ထိမ့်သိမ်းထားပေးတယ်လို့ဖြစ်နေတဲ့အတွက်15ရာစုလောက်ကရင်ကျေးမှုနဲ့တမိုင်းကိုလေ့လာခွင့်ရကြပါတယ်။အမျိုးသမီးငယ်တွေရာသီလားလို့အပြောပေါ်ဝင်ပြီးဆိုရင်မဲစီမှာပထမဆုံးတက်တူးထိုးကြလေရှိပြီးနှစ်ဖူးပေါ်ကတက်တူးကတော့နေလုံးကြီးကိုဂုံပြူပြီးတော့ထိုးကြတာဖြစ်ပါတယ်
။ဆာချိုဝဲအင်္ဂါဟာနော်အကာမဲဖမီလီဖော်ဟော့အော်နော်အကာ
အရင်တုန်းကအင်းနူဝလူမှုအတိုင်းဝိုင်းထဲမှာမိသားစုတွေဘလို့တော်ဆက်ကြတာလဲအချင်းနေအစင်တန်းကဘာလဲဆိုတာထင်ဟပ်အောင်တက်တူးထိုးကြတာဖြစ်ပါတယ်။ကိုဘာကျွမ်းကျင်တယ်လဲဘာကောင်းကောင်းလုပ်တယ်လဲဘယ်မိသားစုနဲ့ဘလို့တော်ဆက်တယ်လဲဆိုတာကိုတက်တူးတွေနဲ့ပုံဖော်ကြတာဖြစ်ပါတယ်
။ Greenland ဒေသမှာ Inuit တိုင်းရင်းသားတွေကိုရိုင်းရင်ကျေးမှုအမွေအနှစ်တွေကိုပြန်လည်ဖော်ထုတ်နေကြသလိုကိုလိုနီခေတ်လွတ်ပိုင်းမှာကြီးပြင်းလာတဲ့ဒိန်းမတ်လူမျိုးတချို့ကလည်းဒီဒေသကရင်ကျေးမှုဓလေ့ထုံးစံတွေကိုစိတ်ဝင်တစားလေ့လာနေကြပါတယ်။
တိုင်းမလူမျိုးတတူပညာရှင်မာယာကအင်းနွေဝဲဆေးမဲ့တတူတွေမှာလူမှုဝန်းကျင်အမဲလိုက်တဲ့နီးနဲ့ဒေသဆိုင်ရာယုံကြည်မှုတွေအပေါ်ကွဲပြားတယ်လို့ရှင်းပြပါတယ်အထူးသဖြင့်အမျိုးသမီးတွေအနေနဲ့ဆေးမဲ့တတူကိုအဆောင်အဖြစ်နဲ့ထိုးကြတယ်လို့သူကပြောပြပါတယ
် The tattoos had a job to do.So you would get them.
တတူတွေမှာဒိဗေရီရှိတဲ့အတွက်လိုအပ်လာတဲ့အခါတတူထိုးကြပါရယ်အသက်ရွယ်နဲ့မဆိုင်ပါဘူ
းလူမျိုးစုပေါ်လိုက်ပြီးတော့အဆောင်အနေနဲ့အမျိုးသမီးတွေထိုးကြတဲ့တတူပုံစံ15မျိုးလောက်ရှိတယ်လို့သူက AFP သတင်းဌာနကိုပြောပြပါရယ်ဘယ်မျိုးနွယ်စုကလာတယ်လဲဘယ်လိုပုံစံနဲ့အမဲလိုက်ကြတယ်လဲဆိုတာပေါ်ပါမူတည်ပြီးဆင်းပင်ကောက်ချောင်းတွေကွဲပြားပါရယ်အဝိထေချုပ်လုပ်တဲ့တရိတ်ဆန်အယိုးအပ်ကိုတုံးပြီးတတူထိုးကြတာမို့ဒီဇိုင်းတွေကလိုင်းတွေအဆက်တွေလိုခက်ရိုးရိုးပုံစံတွေများပါတယ်မျိုးဆက်နဲ့ချီအမျိုးသမီးအင်းနွေတိုင်းရင်းသားတွေကြားတတူထိုးတဲ့အလေးထားပျောက်ခဲ့ပေမဲ့အခုတော့စိတ်ဝင်စားနဲ့ပြန်ပြီးတော့ထိုးနေကြပါတယ်
People are super hungry for understanding their culture. They are super duper hungry for representing the culture.
ကိုတိုင်းသားလူမျိုးတွေရဲ့ယဉ်ကျေးမှုနောက်ခံအကြောင်းတွေလူတွေကတိတ်ကိုသိချင်နားလည်သဘောပေါက်ချင်ကြတယ်လို့အဲ့ဒီယဉ်ကျေးမှုတွေကိုကိုစားပြုချင်တဲ့စိတ်တွေပြင်းပြကြပါတယ်။ကိုလိုနီခေတ်တုန်းကပျောက်ပြတ်ခဲ့တာတွေကိုပြန်လည်ဖော်ထုတ်ချင်စိတ်တွေတိတ်ကိုပြင်းပြကြတာပါ။လူတယောက်ကိုကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အထောက်အထားတွေဖျောက်ဖျက်ပြီးတခြားတယောက်လိုပုံစံသွင်းခံရမယ်ဆိုရင်ကိုကိုယ်တိုင်ဘယ်သူမှန်းကိုသိတော့မှာမဟုတ်ဘူးလားရှင်
ဂရင်းလန်ဒေတာကိုသာသနာပြုတွေ1920ခုနှစ်မှာစရောက်လာပြီးအနှစ်90မကြာခင်မှာပဲအင်းနွေတက်တူးထိုးတဲ့ဒလိထဖြည်းဖြည်းပြောက်ွယ်ခဲ့ပါတယ်အခုတော့ဆင်းမင်တွေပြန်ထိုးနေကြပြီပဲအသက်ဆန်းလို့ပြန်ဖြစ်နေတဲ့အတွက်အများစုကဘာကြောင့်ဘလို့အတိတ်တွေရှိတယ်ဆိုတာကိုပြန်ပြီးတော့လေ့လာနေကြရဆဲဖြစ်ပါတယ်
We have, as a group, an identity crisis, and are very busy building, like nation building.
Tomorrow, go back to the war. Pity, Surago. Papio, I'm a mati de piatana. He signed Javare. Nanga tisau yellow mube. Go to mu nakane patatarigo. Piale tisau Javare. Dichima inuit taturiga. Go back to the war. Pity, Sura. A gongs on piatana. I think it allu piatajao. A chain to a tree. They go even salaraba.ကိုလူမျိုးဆိုရတဲ့လောလောဆယ်ကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အဖြေကိုတော့တက်တူးကနေပေးနိုင်ပါတယ်
။အာတိတ်ဆဝိုင်းတွေကဂရင်းလန်ဒေတာမှာနေထိုင်ကြတဲ့အင်းနွေတိုင်းရင်းသားတွေကြားမှာဂျူနီလို့ခေါ်တဲ့ဆေးမင်တက်တူးဟာအမျိုးသမီးတွေအဝေးထည်ချုပ်လို့ကျွမ်းကျင်မှုကနေဆင်းသက်လာတာလို့ယုံကြည်ထားကြပါတယ်။တရိတ်ဆတ်အယိုးနဲ့လှုပ်ထားတဲ့အဝေးချုပ်အပ်ကိုတုံးပြီးအရေပြားပေါ်မှာအချုပ်တလို့ဆေးမင်ထိုးခဲ့ကြတာဖြစ်ပါတယ်။လူမျိုးစုအတိုင်းဝိုင်းနဲ့ကိုးခွေယုံကြည်မှုပေါ်မူတည်ပြီးတော့အင်းနွေအမျိုးသမီးတွေဆေးမင်တက်တူးကိုအဆောင်ဖြစ်ထိုးကြလေရှိသလိုအမျိုးသားတွေမှလည်းမတော်တဆထိခိုက်တာမျိုးအမဲမလိုက်နိုင်တာမျိုးတွေကြုံတွေ့ရတဲ့အခါမှာကန်ကောင်းအောင်လို့ကျူးနှစ်တက်တူးထိုးကြတယ်လို့အင်းနွေတိုင်းရင်းသားတွေအကြောင်းမှတ်တမ်းတွေမှာဖတ်ရပါတယ်ရှင်ကျွန်မစုမြတ်မော်ပ
ါဖီယိုကိုစာရေးလို့လဲဆိုရင် Facebook Messenger အဖြစ်ဖြစ် email bambis@voadudes.com ကိုဖြစ်ဖြစ်ပို့ပို့နိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုပြောပြပါမယ်ဟက်စ်ဘောလာကောင်းဆောင်ဟာဆန်နာဆာရလေးကိုစက်ခံမဲ့ဟာရှမ်ဆဖဒင်ဟာစက်တင်ဘာလ29ရက်ဘေရုတ်ကိုအစ္စရေးကတိုက်ခိုက်ရမှာသိဆုံးခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသညာဟုကအောက်တိုဘာလ10ရက်အင်္ဂါနေ့မှာပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲဟက်စ်ဘောလာတို့အခိုင်အမာခြေကုပ်ယူထားတဲ့ဘေရုတ်စင်ဂျေဖုန်ဒေတာကိုအစ္စရေးကလေကြောင်းကနေဆက်တိုက်ခတ်ပြီးနောက်ပိုင်းမှာသူနဲ့ပတ်သက်တဲ့သတင်းတွေမကြားကြားရတော့တာဖြစ်ပါတယ်။ယူကရိန်းမှာတော့အလဲပိုင်းနဲ့အနောက်ပိုင်းဒေတာတွေကိုပစ်ခတ်ခဲ့တဲ့ရုရှားရဲ့ drone တွေတဲက18ဆဲနောက်ကိုယူကရိန်းကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကအင်္ဂါနေ့မှာပြောပါတယ်။ယူကရိန်းရဲ့ Daddy Propetrov, Mykolov, Odessa, Tarnopil နဲ့ Vanessa ဒေတာတွေမှာပစ်ချခဲ့တာဖြစ်ကြောင်းယူကရိန်းလေကြောင်းကာကွယ်ရေးဌာနကပြောပါတယ်။အာရှဒေသမှာတော့အမေရိကန်နိုင်ငံသားဝီဂျီအန်ထိုနီပလင်ကက်ဟာဒီသတင်းပတ်နှောင်းပိုင်းလောက်မှာလောင်နိုင်ငံဗီယက်နမ်မြို့ကိုတွားရောက်မှာဖြစ်ပြီးအာရှနဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒီနေ့အာရှနဲ့အမေရိကန်ထိပ်သီးညီလာခံမှာထိုင်းဝန်ကြီးချုပ်တစ်ပေတော်တန်ချင်းနဝတ်နဲ့ဂျပန်ဝန်ကြီးချုပ်တစ်ရှီဂဲရူအီရှိဘတ်တို့လိုအင်ဒိုပစိဖိတ်ဒေသအတွင်းကခေါင်းဆောင်တစ်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးကိုလည်းသူကဆက်လက်တက်ရောက်မှာပါ။ခုတော့အစီအစဉ်ကိုဆုံးသတ်ပြစေခင်ဗျာဒီနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကနားအောင်ဖြစ်ပါတယ်အခုထုတ်လွှင့်ရတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bambis.voanews.com မှာလည်းအရွယ်တကူပြန်လည်ဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ်
VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။သောဒရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကျမ်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒပွဲထပ်တူမြတ်သည့်ဖြစ်ကြပါစေ။ကျွန်တော်တမောင်သားမှာ